Welcome to the Voice of America in Burmese.
Mingla ya chama tora chin ma khmyar nyama phiti pida a lo baking lung chung ngin chan nai ja ba se. Bio American san ye 2022 khu ne masla 2 ye bodu nya radio yut de season nwe ko myama san naw chin nya 9 nai ka ni 10 nai thi Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းလိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website burmese.voanews.com, VOA Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းဓာတ်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။ဒီညအစီအစဉ်မှာကျွန်တော်ဝင်းမင်းပါ။ဒီညထိတ်တဲရောက်သတင်းတွေထဲမှာတော့ American သမ္မတရဲ့နိုင်ငံတော်အခြေပြမေးခွန်းတဲ့Ukraine ရေကိုဗစ်နဲ့ပြည်တွင်းစီးပွားရေးတွေကိုအလေးပေးပြောခဲ့ပါတယ် Ukraine မျိုးကြီးတွေကိုတော့ရုရှားတပ်ဖွဲ့တွေကပိုပြင်းပြင်းထန်ထန်ဆက်တိုက်ခိုက်နေပါတယ်ဒီ Ukraine ရေကုလအထွေထွေညီလာခံဆုံးဖြတ်ချက်မူကြမ်းရေးဆွဲရမှာတော့မြန်မာသံတမန်ကြီးဦးကျော်မိုးထွန်းလည်းပါဝင်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ထင်ရှားတဲ့ရုပ်ရှင်နဲ့လူပညာရှင်တို့ပြန်လွတ်မြောက်လာပါပြီဒီသတင်းတွေနဲ့အတူအခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းသုံးသပ်ချက်ထဲမှာဆိုရင်American သမ္မတရဲ့ပထမဆုံးနိုင်ငံတော်အခြေပြမေးခွန်းထဲမှာထူးခြားတာဖြစ်တဲ
့ We the United States of America stand with the Ukrainian people. Throughout our history, we've learned this lesson. When dictators do not pay a price for their aggression, they cause more chaos.
ဒီကမှာဖြစ်တဲ့ Ukraine ရေရုရှားအာဏာရှင်ကိုသမ္မတဂျိုးဘိုင်ဒန်အဓိကထည့်သတိပေးတဲ့အကြောင်းသုံးသပ်ထားပါတယ်။အခုလိုသတင်းစွာပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတားရဲ့မြမကြီးသုံးသက်ချက်နောက်အားကစားကဏ္ဍတွေကိုဆက်နားဆင်ကြည့်ရှုရမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုကျော်ကျော်သိမ့်နဲ့နားလည်လို့ကြောက်ပြပေးပါဦးခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဝါရှင်တန် DC စံတော်ချိန်အင်္ဂါနေ့ညဘက်ကပြောတဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာယူကရိန်းအရေးနဲ့နိုင်ငံတွင်းကိုဗစ်ကာယရောဂါအရေးကုန်စည်နှုန်းကြီးမြင့်နေတာနဲ့နိုင်ငံရေးမှာအပြင်းထန်ကွဲပြားနေတာတွေကိုအဓိကပြောသွားပါတယ်သူမိန်ကုန်းတစ်ခုလုံးမှာတောက်လျှောက်လို့ပြောသွားတာကတော့သမရအဖြစ်ဂျန်တစ္စာချင်းစုပွဲတုန်းကပြောခဲ့ဘူးတဲ့ညညရေးဆိုတာပါပဲကျွန်တော်ကဂျုံလာတမဲအချက်တွေတိုင်းကိုအခွင့်အလမ်းဖြစ်ကြောင်းပြလိုက်နိုင်တဲ့ကဘာဝကတခုတည်းသောတိုင်းပြည်ပဲဖြစ်ပါတယ်လို့တနိုင်ဒီပါကြောင့်မိန်ကုန်းမှာသမရဘိုင်ဒန်ကပြောသွားပါတယ်လွန်ခဲ့တဲ့တစ်နှစ်ကတည်းကကျွန်တော်တို့ပိုပြီးခိုင်မာအားကောင်းလာပါတယ်ဒီကနေ့ကနေနောက်တစ်နှစ်ကြာတဲ့အခါအခုတည်းပိုပြီးခိုင်မာအားကောင်းလာပါမယ်လက်ရှိချိန်ဟာကျွန်တော်တို့ဖြစ်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားရမယ့်အချိန်ကာလပဲဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကအပြင်းအထန်ပြစ်တင်ရှုတ်ချပြီးတော့လက်ရှိအရေးယူလှုပ်ဆောင်ထားတာတွေအပြင်ရုရှားလေရင်တွေအမေရိကန်လေပိုင်နဲ့တည်းဖြတ်ပြီးပြန်တန်းခွင့်ပိတ်ပင်လိုက်တဲ့အကြောင်းကိုလည်းကြေညာသွားပါတယ်။ဒီပေါ်ပါတီနီယာစလုံးကလွှတ်တော်အမတ်တွေလက်ခုပ်တီးအားပေးခဲ့ကြပေမဲ့သူ့ရဲ့ဒီတွင်လုပ်ငန်းစီမံကိန်းတွေနဲ့ပတ်သက်လို့ Republican Party ဘက်ကဝေဖန်တုံ့ပြန်ခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့နောက်တစ်ကြော်ဆွေးနွေးပြောဆိုဖို့အတွက်အစင်းသင်းရှိနေတယ်လို့ရုရှားတာဝန်ရှိသူတွေကပြောနေကြမှာပဲ။ယူကရိန်းမျိုးကြီးအများပြားကိုရုရှားတပ်ဖွဲ့တွေဒီကနေ့ဆက်ပြီးတိုက်ခိုက်နေပါတယ်။ဒီတော့တွင်မှာပဲယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်မှုအပေါ်နေ့စဉ်စံနှပြကန့်ကွက်ကြဖို့ရုရှားအဓိကအတိုက်ခံခေါင်းဆောင်တူကရုရှားလူလူနဲ့ကမ္ဘာတဝန်းကိုတိုက်တွန်းလိုက်ပါတယ်။ဒီကနေ့တိုက်ခိုက်ခံရတဲ့အထက်မှာယူကရိန်းအရှေ့တောင်ပိုင်းကမာရီယူပိုစိတ်ကမ်းမြို့လဲပေါ်ဝင်ပြီးတောင်ပိုင်းကဟာဆွန်မြို့ကိုသိမ်းလိုက်ပြီးလို့ရုရှားစစ်တပ်ကပြောတာကိုတော့အတည်ပြုလို့မရသေးပါဘူး။အင်ကာနီမှာကီးစ်မြို့တော်ကဘာဘီယာဟိုလိုကော့စ်အထိမ်းအမှတ်နေရာနီးမှာရှိတဲ့ရုံးမီတန်ညာထုံးလင်းတဲ့တာဝါတိုင်တစ်ခုဖျက်ဆီးခံခဲ့ရတာကိုဒီနေ့ထုတ်ပြန်တဲ့ဗီဒီယိုထဲမှာသမ္မတဗိုလိုဒီမီယာဇယ်လင်စကီးကပြန်ပြောထားပါတယ်။ဒါဟာလူရင်ကျေးမှုနဲ့လုံးဝမကိုက်ညီပါဘူး။ဒီလိုဒုံးကျည်တိုက်ခိုက်မှုမျိုးကကျွန်တော်တို့ရဲ့ကီးမြို့တော်ဟာရုရှားအတော်များများအတွက်ဘယ်လိုမှမတိနာမနေနိုင်တဲ့မြို့ဖြစ်တယ်ဆိုတာပြနေပါလေကျွန်တော်တို့ရဲ့မြို့တော်အကြောင်းကျွန်တော်တို့ရဲ့ရာဇဝင်သမိုင်းအကြောင်းသူတို့ဘာမှမသိပါဘူးကျွန်တော်တို့ရဲ့သမိုင်းအကြောင်းကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့အားလုံးကိုလက်ဆတုံးပြစ်ဖို့သူတို့အမိန့်ရထားတာပါပဲလို့သမ္မတဇယ်လင်စကီးကပြောပါတယ်ကိုယ်တိုင်ကဂျူးလူမျိုးတူဖြစ်တဲ့သမ္မတဇယ်လင်စကီးကကမ္ဘာတဝန်းကဂျူးတွေအနေနဲ့ယူကရိန်းမှာဖြစ်ပျက်နေတာတွေအပေါ်စိတ်စိတ်မနေကြဘူးတောင်းဆိုထားပါတယ်စိတ်စိတ်နေတာကြောင့်နာဇီဝါဒပေါ်လာတာပါရဲသားတွေကိုတပ်ဖြတ်နေတဲ့အပေါ်အော်ဟစ်ပြောဆိုကြပါယူကရိန်းတွေကိုတပ်ဖြတ်နေတဲ့အပေါ်အော်ဟစ်ပြောဆိုကြပါလို့သမ္မတဇယ်လင်စကီးကတိုက်တွန်းထားပါတယ
်
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတာနဲ့ပတ်သက်ပြီးစစ်တင်ဆုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂဒုတိယညီလာခံမှဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ဆုံးဖြတ်ချက်မူကြမ်းကိုပူးတွဲကမ္ဘာကထာပြုရေးဆွဲတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံ94နိုင်ငံထဲမှာဆီယနာတင်ထားတဲ့မြန်မာနိုင်ငံနဲ့တာလီဘန်တွေအာဏာပြန်ရနေတဲ့အာဖဂန်နစ္စတန်နိုင်ငံတို့လည်းပါဝင်တယ်လို့အေပီသတင်းမှရေးထားပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုကိုစားပြုနေတဲ့လက်ရှိတမ်မန်ကြီးကဥကြော်မိုးထွန်းဖြစ်ပြီးသူဟာဒါကာလာတော်ရည်ရွယ်ဆရာ NUG ဘက်ကလက်တည်သူဖြစ်ပါတယ်။အာဖဂန်နစ္စတန်ကိုစားပြုတမ်မန်ကြီးကလည်းတာလီဘန်ဘက်ကိုကိုစားပြုလို့မဟုတ်ဘဲအရင်အာဖဂန်နစ္စတန်အစိုးရကခန့်အပ်တောင်းဆိုထားတာဖြစ်ပါတယ်။မဒီစစ်ကောင်စီကတော့ရုရှားကျူးကျော်စစ်ကိုထောက်ခံပြောဆိုထားပါတယ်။ရုရှားအနေနဲ့နိုင်ငံရဲ့အထုကြောင့်အာဏာတည်ခံမြဲစေဖို့လှုံ့ဆော်ခဲ့တဲ့လုံဆောင်တဲ့လုံဆောင်ချက်လိုပဲမြင်တဲ့အကြောင်းနဲ့ရုရှားနိုင်ငံအနေနဲ့ကမ္ဘာညီညာရေးကိုထိန်းချုပ်ထားတဲ့ကမ္ဘာချင်းဝင်ရှာညီညာရေးမှာအင်အားကြီးနိုင်ငံတစ်ခုဖြစ်ရည်တည်လျက်ရှိကြောင်းကမ္ဘာကိုပြသခြင်းဖြစ်မြင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောခဲ့ပါတယ်။အထူးညီလာခံဆုံးဖြတ်ချက်တဲ့ရုရှားဘက်ကထောက်ခံမဲ့နိုင်ငံတွေထဲမှာဘယ်လာရုစ်၊ကျူးဘားနဲ့မြောက်ကိုရီးယားတို့ပါဝင်ပြီးနိုင်ငံဆဆမရှိလာပါဘူး။ဆီယနာဒင်းမှုကိုဆန္ဒပြကောင်းကွက်ပွဲတွေမှာပါဝင်ခဲ့ပြီးဖမ်းဆီးထောင်ချခံထားရတဲ့ရုပ်ရှင်သေဆောင်ပြည်ပြည်ဦးအင်ဒရာကျော်စင်ပိုင်းတကုံနဲ့ဒါရိုက်တာဝိုင်းတို့ဒီကနေ့ပြန်လွတ်လာပြီလို့ VOA ကအတည်ပြုရရှိပါတယ်။တမတော်ပြုခွဲအောင်လှုပ်ဆောင်မှုလှုပ်ဆောင်မှုပုမငန်းငါးကကြီးနဲ့ထောင်တန်းချမှတ်ခံထားတဲ့အထက်ကတချို့အမှုပညာရှင်တွေကိုပြန်လွတ်ပေးမယ့်အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအစောပိုင်းမှာပြောခဲ့ပါတယ်
။ဒီနေ့အင်ဒရာကျော်ဝင်ရဲ့ပြည်ပြည်ဦးရဲ့အပြင်လူမင်းရဲ့ဝင်းမင်းပန်းရဲ့ပိုင်းတကုံရဲ့တောက်ပူချောင်းဝင်းအခုပြည်နယ်ရဲ့6ရောက်ရဲ့ကျွန်တော်မလေးရှားနိုင်ငံသားတယောက်ဒီနေ့လွတ်ပါပြဟုတ်ကျွန်တော်ကျွန်တော်ပြည်တိုင်းလူမျိုးရှင်ပါပါကိုလိုကဝန်ခံနဲ့အပြည်တိုင်းလူမျိုးခွင့်ပြီးလိုက်တော့ပါပြဟုတ်ပါဝင်နေပါပဲဘယ်ဟိုဟာကျွန်တော်ဟိုရခိုင်တို့ကလွတ်ခဲ့တာလဲကျွန်တော်ခံဝင်နေပဲခံဝင်နေပါသူတို့ဘဒုဟုတ်ပဲကျွန်တော်လွတ်ပြီးဖြစ်ပြီးဒီအနေနဲ့ပတ်သက်ကြောကြဒီနောက်မှဒီပြည်မှုပြုလို့ရမရှိပါဘူးဆိုတဲ့ခံဝင်နေတယ်အားလုံးလွတ်တာဖြစ်ပါတယ
်စစ်ကောင်စီရဲ့ဒီကနေ့သတင်းထုတ်ပြန်ချက်ထဲမှာတော့beauty blogger ဝင်းမင်းတန်းကိုမန်ငါကကြီးနဲ့ကြောက်ခံမှုရှိတဲ့ပြစ်ဒဏ်တွေကိုလူငင်းဝင်ပြုခဲ့တယ်လို့ဖော်ပြထားတယ်လို့ director wine ကတော့အရေးယူထားတဲ့ပြစ်မှုကိုပိတ်သိမ်းပေးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်း beauty blogger ဝင်းမင်းတန်းဟာတခြားပုံမှန်တစ်ခုနဲ့ပြစ်ဒဏ်ချမှတ်ခံထားရတာကြောင့်ပြန်မလွတ်သေးဘူးလို့သိရပါတယ်။နောက်ထပ်လည်းဆက်လွတ်ဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပေမဲ့ဘယ်သူတွေကိုဆက်လွတ်မယ်ဆိုတာကိုတော့အတိအကျမပြောပါဘူး။အခုလူပိမဲ့အထဲမှာအဆူတော်ပူပူရဲတိုင်းနဲ့ဖန်ကြီးခံထားရတဲ့ဉာဏ်ဥပညာရှင်တို့မပါသေးပါဘူး။ဆီယနာဒိန်ကြီးကလည်းနိုင်ငံရေးအရအကြောင်းအမျိုးနဲ့ဖန်စီထားသူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကအကြိမ်ကြိမ်တောင်းဆိုထားတာပါ။နိုင်ငံရေးကျန်သားများကိုရင်ဆောင်ဆောင်ရေးအသင်း ABB ရဲ့စီးရင်တွေအရအခုချိန်ထိဖန်စီခံထားရသူပေါင်း 9,400 ကျော်ရှိပြီးအဲ့ဒီအရေအတွက်ကိုစစ်ကောင်စီဘက်ကတော့ငြင်းဆိုထားပါတယ်ခင်ဗျာ။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19ကီလိုဟတ်စ်5953ညာပိုင်းတိုမီတာ25ကီလိုဟတ်စ်7783ညာပိုင်းတိုမီတာ32ကီလိုဟတ်စ်9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190ကီလိုဟတ်စ်5905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့ပို့ထုံးလေးညာပဲအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အမေရိကန်နဲ့တောင်ကိုရီးယားကြားမဟာမိတ်ပူးပေါင်းဆောင်ရွက်မှုတွေကိုရည်ရှိဆန့်ကျင်လာတဲ့မြောက်ကိုရီးယားကယူကရိန်းအရေးကိုအုံချလာနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကယူကရိန်းရုရှားအကြက်အတဲကိုအုံချပြီးအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆက်ဆံရေးဘလောက်ခိုင်မာမှုရှိသလဲဆိုတာစတ်သက်လာနိုင်တယ်လို့တောင်ကိုရီးယားကအမေရိကန်စစ်တပ် USFK ထိပ်တန်းတပ်မှုကြီးအဖြစ်2017ခုနှစ်ကနေ3နှစ်ကြာတာဝန်ယူခဲ့တဲ့အငြိမ်းစားဗိုလ်ချုပ်ကြီး James Thurman ကပြောပါတယ်။ယူကရိန်းနိုင်ငံနဲ့ရုရှားတို့ကျူးကျော်တိုက်ခိုက်မှု6ရက်မြောက်ဖြစ်တဲ့ပုတ်ထူးနေ့အထိအိန္ဒိယဥရောပနိုင်ငံတွေနဲ့အမေရိကန်ရဲ့အကူအညီမပါဘဲမြို့တော် Kiev ကိုယူကရိန်းပြည်သူတွေကာကွယ်နေရတာပါ။ယူကရိန်းကိုဝန်တိုက်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်သူစစ်တပ်ကိုအမိန့်ပေးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့မှာပဲအမေရိကန်တပ်ဖွဲ့တွေကိုယူကရိန်းကိုစီလုံးမှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကပြောထားတာပါ။အမေရိကန်ဦးဆောင်တဲ့ NATO စာချုပ်အဖွဲ့ဝင်မဟုတ်တဲ့ယူကရိန်းပိုင်းနိုင်ငံတွေကိုကာကွယ်ပါမယ်ဆိုတဲ့လုံခြုံရေးဆိုင်ရာနှစ်ဖက်သဘောတူညီမှုကိုအမေရိကန်နဲ့ယူကရိန်းကြားလက်မှတ်ထိုးထားတာမရှိပါဘူး။ဒါပေမဲ့လည်းတောင်ကိုရီးယားကိုပြပကျူးကျော်မှုကနေကာကွယ်မယ်ဆိုတဲ့ကာကွယ်ရေးဆိုင်ရာသဘောတူညီမှုကိုတော့နိုင်ငံလက်မှတ်ရေးထိုးထားပါတယ်။ရုရှားနိုင်ငံအကြက်အတဲတွေအဆုံးမသတ်သေးတဲ့များ2022ခုနှစ်က ကင်း ရုပ်ရှင် ပွဲတော်မှာ ရုရှား ကိုယ်စားလှယ် အဖွဲ့ကို လက်မခံနိုင်ဘူးလို့ ပွဲတော်ဝန် ရှိသူတွေက မတ်လ 10ရက်နေ့မှာ ကြေညာပါတယ် ယူကရိန်း ပြည်သူတွေ လက်ခံနိုင်တဲ့ ပုံစံမျိုးနဲ့ အချက်အသေးတွေကို အဆုံးသတ်သွားမှာပဲ ရုရှား ကိုယ်စားလှယ် အဖွဲ့ကို လက်ခံမယ်လို့ လည်း ပြောထားပါတယ် ယူကရိန်း ကို ကျူးကျော်နေတဲ့ ရုရှား ရဲ့ လုပ်ရအပ် ပေါ် အနည်းငယ်ကို မမှုပဲ ဆန့်ကျင်နေကြတဲ့ ရုရှား ပြည်သူတွေရဲ့ ရဲစွမ်း သက်သေကို လည်း ကင်း ရုပ်ရှင် ပွဲတော် တာဝန် ရှိသူတွေက ကာရဝပြုထားပါတယ် လက်ရှိ ရုရှား စစ်အာဏာရှင်ကို မဆုံးမနစ် ဆန့်ကျင်တော်လာပြီး ယူကရိန်း ကို ဘုံကျဲ တိုက်ခတ်တဲ့ လို့ရ အပေါ် လုံးဝ တိမခံနိုင်ကြတဲ့ သူတွေထက်မှာ ရုရှင် လောကသားတွေ အနုပညာရှင်တွေ လည်း ပါဝင်ကြောင်း ကြေညာချက်မှာ ပြောထားပါတယ် 1939 ခုနှစ်မှာ ထိပ်တန်းရောက်နေခဲ့တဲ့ Venice ရုပ်ရှင် ပွဲတော်ကို Italy ဖက်စစ် အာဏာရှင် Benito Mussolini ဂျာဝင် ဆော့ဗတာကို ဆန့်ကျင်ရာက အစပြုပြီး ကင်း ရုပ်ရှင် ပွဲတော် ပေါ်ပေါက်လာတာပါ အဲ့ဒီလို ဖက်စစ် နဲ့ Nazi အာဏာရှင်တွေကို ဆန့်ကျင်ရာက 1939 ခုနှစ်မှာ အစပြုခဲ့တဲ့ တမိုင်းကြောင်းလိုပဲ အကြမ်းဖက်မှု ဖိနှိပ်မှုနဲ့ မတရားမှုတွေကို ပြစ်တင်ရှုံချတဲ့ အနုပညာရှင်တွေနဲ့ အတူ ကင်း ရုပ်ရှင် ပွဲတော်က ယက်တီသွားမယ်လို့ လည်း ကြေညာချက်မှာ ဖော်ပြထားပါတယ် ไต้หวันရဲ့ဒေတာတွေမဟာမိတ်နိုင်ငံတွေဘက်ကအမေရိကန်အခိုင်အမာယက်တည်နေပါတယ်လို့သမ္မတဂျိုးဘိုင်ဒန်ရဲ့အမေရိကန်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအကြီးအကဲအရာရှိဟောင်းကဒီကနေ့ပြောပါတယ် ယူကရိန်းအကြက်အတဲကြုံနေရချိန်မှာပဲသမ္မတဂျိုးဘိုင်ဒန်ကအမေရိကန်ကာကွယ်ရေးနဲ့လုံခြုံရေးအရာရှိဟောင်းတွေပါတဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဆီလုပ်ခဲ့ပြီး အဲ့ဒီအဖွဲ့ကိုမစ္စတာမူလန်ဦးဆောင်လာတာပါไต้หวันရဲ့အမေရိကန်ကြားဆက်ဆံရေးကအရင်ကတည်းကပုံမှုခိုင်မာအကောင်လာတယ်လို့လဲไต้หวันကိုအလက်ပိုက်ရောက်နေတဲ့ ပူရဲစီဦးစီးချုပ်များရဲ့ဥက္ကဋ္ဌဟောင်းမိုက်မူလန်ကဒီကနေ့ပြောဆိုခဲ့တာပါတိုင်ဝမ်ပြည်သူတွေရဲ့အကျိုးကိုလိုလားတဲ့အမေရိကန်အနေနဲ့တိုင်ဝမ်ရည်လက်ကြားငြိမ်းချမ်းရေးတက်ပြားစေတဲ့ဘလို့တစ်ဖက်သက်အပြောင်းအလဲမျိုးကိုမဆိုးဆက်လက်ဆန့်ကျင်သွားမယ်လို့လဲမစ္စတာမူလန်ကတိုင်ဝမ်သမ္မတဆိုင်အင်ဝမ်နဲ့တွေ့ဆုံချိန်မှာပြောပါတယ်အဲ့ဒီအစီအဝေးကိုတော့ Facebook ကနေတည်းကထုတ်လွှင့်ခဲ့တာပါကိုပိုင်အုပ်ချုပ်နေတဲ့တိုင်ဝမ်ကိုဒူပိုင်နယ်မြေအဖြစ်ပြောဆိုနေတဲ့တရုတ်နိုင်ငံဖက်က ပုံမှန်မဟုတ်တဲ့အလို့ရှာမှုမျိုးမတွေ့ရဘူးဆိုတဲ့သတင်းတွေရထားပေမဲ့လဲတိုင်ဝမ်ဖက်ကသတင်းနဲ့နေနေရတာပါတိုင်ဝမ်ကိုသူ့အုပ်ချုပ်မှုအောင်ပြန်ရအောင်လုပ်မယ်လို့တရုတ်အစိုးရကပြောဆိုထားပြီးလိုအပ်ရင်အင်အားသုံးမယ်လို့လည်းပြောထားပါတယ် ဖေဖော်ဝါရီလ19ရက်နေ့စဉ်ပုဂ္ဂိုလ်သူတရားဝန်ကျင်သာရှိခဲ့တဲ့ဟောင်ကောင်မှာဒီကနေ့ကိုဗစ်ပုဂ္ဂိုလ်သူ9000ခွဲကျော်နဲ့သေဆုံးသူကတော့119ဦးရှိပါတယ် မဖြစ်မနေပိုးစစ်ဆေးရမယ့်အစီအစဉ်တွေနဲ့ကန့်သတ်ချက်ချဖို့အစီအစဉ်နေတယ်လို့အာနာပိုင်ကပြောပါတယ် ပိုကူဆက်မှုအဆ900ကျော်တိုးလာချိန်မှာအာနာပိုင်တွေရဲ့ဒီအစီအစဉ်ကြောင့်ပြည်သူတွေကြားစိုးရိမ်ပြီးအလံတကြားဈေးဝယ်ထွက်တာကိုလည်းတွေ့ရပါတယ်။ဟောင်ကောင်အာနာပိုင်တွေကတော့ပြည်သူတွေရဲ့အခြေခံလိုအပ်ချက်ကိုထည့်သွင်းစစ်ဆေးပြီးမှကန့်သတ်ချက်တွေချမယ်လို့ဒီကနေ့ပြောပါတယ်။စိုးရိမ်လွန်ပြီးတော့ပစ္စည်းတွေဝယ်ယူစုဆောင်တာမျိုးမဟုတ်ဖို့လည်းတိုက်တွန်းထားတာပါ။ နယူးဇီလန်နိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးမဖြစ်မနေထိုးရမယ့်အစိုးရအမိန့်ကိုပါလီမန်မှာ၃ဘတ်ကျော်ကြာဆန်းချဆန့်ကျင်တဲ့ဆန္ဒပြပြည်သူတွေကိုနယူးဇီလန်ရဲတွေကလူစုခွဲခဲ့ပါတယ်။မြို့တော်ဝယ်လင်တန်ကရာနဲ့ချီတဲ့ဆန္ဒပြသူတွေကိုမနေ့လင်အားကြီးချိန်မှာရဲတွေကလူစုခွဲရမှာငရုတ်ရီဖြန့်စီတွေကအုံပြုခဲ့တာပါ။အဲ့ဒီကဧရိယာ၃ဝိုက်လမ်းတွေကိုပိတ်ဆို့ထားတဲ့ရာန ွယ်အခုလိုဖယ်ရှားတာဖြစ်ပြီး36ဦးဖမ်းဆီးခဲ့တဲ့အကြောင်းနယူးဇီလန်ရဲဌာနကော်မရှင်နာမင်းကြီးအန်ဒရူးကော့စတာကပြောပါတယ်American John Hopkins COVID-19 သုတေသနစစ်တမ်းအရကမ္ဘာတဝန်းပို့ကူသူက438တန်းကျော်နဲ့သေဆုံးသူကတော့ 5.9 တန်းကျော်ရှိပါတယ
်။ VOA American တန်းရဲ့ဗိုလ်လူညသတင်းတွေကိုကိုကျော်ကျော်သိနေနားလောင်လို့ပြောပြပေးခဲ့ကြတာပါ။အခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးမိကွန်းအကြောင်းပါ American သမရရဲ့နိုင်ငံတော်ခြေပြမေကွန်မှာထူးထူးခြားခြားပြပရည်ထိတ်ဆုံးဦးစားပေးပြောသွားတာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့မနေ့ညကပြောတဲ့ဒီမေကွန်မှာယူကရိန်းကိုကျူးကျော်ထိုးစစ်ဆင်နေတဲ့ရုရှားပေါ်မဟာမိတ်တွေနဲ့အတူလက်တွဲဖိအားပေးဖို့ပြင်းပြထန်ထန်သတိပေးလိုက်ပါတယ်တချိန်တည်းမှာနိုင်ငံတည်းငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတက်တာတွေကိုဖြစ်ရှင်းရေးကိုဗစ်ရောဂါတိုက်ဖျက်ရေးတွေကိုလည်းလွတ်တော်နေရရှိမှပြောတဲ့ဒီမေကွန်တဲ့မှာအလေးပေးပြောသွားပါတယ်ဒီမေကွန်ကိုထောက်ခံသူတွေရှိတယ်လို့အားမလို့အားမရဖြစ်ဝေဖန်သူတွေလည်းရှိပါတယ်ဒီမေကွန်းပေါ်ဥတ္တမောင်တန်ရဲ့သုံးသက်ချက်ကိုဦးသိန်းထိုက်ဦးက Skype ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဥတ္တမောင်တန်ခင်ဗျာမနေ့ကညကပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကနိုင်ငံတော်ခြေပြမေကွန်းသူ့ရဲ့သမ္မတတက်တန်းအတွင်းမှာပထမဆုံးနိုင်ငံတော်ခြေပြမေကွန်းပြောသွားပါတယ်။ဒီနိုင်ငံတော်ခြေပြမေကွန်းမှာအားလုံးမျှော်လင့်ထားတဲ့အတိုင်းပဲယူကရိန်းကိုရုရှားကကျူးကျော်တဲ့အချိန်နဲ့ဒီအချက်အသေးတွေကြုံနေရတဲ့စစ်မဲ့ပြင်ဆင်မှုတွေကြုံရတဲ့အချိန်ကာလနဲ့တိုက်ဆိုင်နေတော့ဒီမိန်ကွန်းမှာယူကရိန်းရေးကိစ္စကပဲအဓိကလွှမ်းမိုးမယ်ဆိုပြီးတော့ကြိုပြီးတော့တွက်ဆထားတာရှိပါတယ်။ ဲ့တော့ယူကရိန်းနဲ့ပတ်သက်လို့အဓိကဘယ်လိုအချက်တွေကိုပြောသွားလဲဆိုတာစတေဝန်နဲ့ပြောပြပေးပါခင်ဗျာ
ဒီကိန်းနဲ့ပတ်သက်ပြီးတော့ပြောသွားတာကတော့တနင်္လာနေ့လောက်ကြာတယ်ပေါ့နော်17မိနစ်လောက်ယူကရိန်းကိစ္စကိုပြောသွားတယ်နော်အဲ့ဒီမှာတော့ကျွန်တော်တို့တိတိကျကျဘာတွေကိုထပ်ခွင့်ပေးမယ်ဆိုတာကိုတော့ပြောပြပါတော့ဘူးဒါပေမဲ့ယူကရိန်းပြည်သူတွေနဲ့အတူအမေရိကရက်တီနေရယ်ဆိုတဲ့နော်တင်ဂျာသဘောဆောင်တဲ့နော်ကျွန်တော်တို့အဲပြောဆိုမှုတွေကြားသမှုတွေကျွန်တော်ပြရဥမာဖြစ်ဆိုတော့နော်ကျွန်တော်ယူကရိန်းအနံရဲ့နော်အကြောင်းနဲ့ဝှထားတဲ့လက်စီလက်စီတွေကျွန်တော်နော်ပရောမတ်ဆိုအနေနော်ကျွန်တော်စီလာကြတာဟောတင်ထားကြတာပြရတယ်ပြီးတော့ရှိကျွန်တော်ယူကရိန်းသားအမကြီးကိုလည်းလာတယ်နော်တမရကိုတော့ပရောနဲ့တူကျွန်တော်တို့ထိုင်
အမေရိကန်နိုင်ငံဆိုင်ရာယူကရိန်းတမတ်ကြီးကိုလည်းတမရကိုတော့တွေးလိုက်ပါတယ်ဟုတ်ကဲ့အဲ့တော့ထောက်ပံ့မှုပေါ့နော်ဒီယူကရိန်းပြည်သူတွေနဲ့အတူရပ်တည်ပါတယ်ဆိုတဲ့ထောက်ပံ့မှုအပြင်တခြားအမေရိကန်ပြည်သူဘက်ကဘလို့သောက်တော့လာလာကူညီမှုတွေပေးနေတယ်လို့ပြောသွားပါတယ်ခင်ဗျာအဓိက message ရ
ဆောင်းပေါ့နော်
ဟုတ်ကဲ့
ကျွန်တော်တို့ဒေါ်လာ10,000ဘူးရှိတဲ့အကူအညီယူကရိန်းကပေးဘလို့ပေးမယ်လဲဆိုတာကတော့တိတိကျကျကျွန်တော်တို့ပြောသွားတာမတွေ့ရဘူးဒါပေမဲ့ယူကရိန်းပြည်သူတွေထောက်ပံ့တယ်နော်ဒီအာရရှင်တွေနဲ့ပတ်သက်လာလို့ရှိရင်ကပောင်းမင်းဖြစ်အောင်အလားရှင်တွေလုပ်သွားတာကိုလည်းသူကအထူးပြုပြီးတော့ပြောသွားတယ
် We the United States of America stand with the Ukrainian people throughout our history we've learned this lesson when dictators do not pay a price for their aggression they cause more chaos
ဒါကြောင့်မို့ပူတင်ကအခုချိန်မှာပုံပြီးတော့အထူးကြံဖြစ်နေပြီးတော့ယူကရိန်းပြည်သူတွေကတော့ကျွန်တော်ယူကရိန်းသဘောပြောသွားသလိုပဲနော်နောက်ဆုံးမှာအမောင်ဝလင်းနဲ့အနိုင်ယူသွားနိုင်တယ်ဆိုတော့နော်ဒီမိန်ကုန်းကိုလည်းသူကကုကပြီးပြောသွားတာလေးကိုကျွန်တော်ကြားလိုက်ရတယ်ဗျာ
ဟုတ်ကဲ့ဒီရုရှားပေါ်မှာအခုဆိုလို့ရှိရင်အမေရိကန်ပြည်တော်စုနဲ့အနောက်နိုင်ငံတွေကနေပြီးတော့စီးပွားရေးရဖိအားပေးမှုတွေတိုးပြီးတော့လှုပ်လာပါတယ်ဒီဖိအားပေးမှုတွေကရောဘယ်လောက်ဒီထိရောက်မှုရှိပါသလဲခင်ဗျာဒီထိရောက်မှုနဲ့ပတ်သက်လို့ရောသမ္မတဘိုင်ဒန်ရဲ့မိန်ကုန်းမှာထည့်ပြောသွားတာမျိုးရှိပါခင်ဗျာ
အခုရုရှားရဲ့ဖန်တာမှုတွေပေါ့နော်တမ္မာထော30ဘီလီယံဘာမှလုပ်လို့မရတော့ဘူးဒါတမ္မာကပြေကိုမှသူပြောသွားတယ်အဲပြီးလို့ရှိရင်ကျွန်တော်တို့ငွေရောချမ်းငွေထိုးချသွားတယ်300ကျပ်လုံးစီထိုးချသွားတယ်အဲ့တော့ဒီငွေဖောင်းဖောင်းမှုကလည်းရုရှားပြည်ထဲမှာထိုးပြီးတော့ပြန်ပြီးတက်သွားတယ်ဆိုတော့စီးပွားရေးအရအလွန်နစ်နာတဲ့အချက်တွေကိုသူကပို့ပြီးတော့အထူးပြီးဆောင်းပေးပြီးတော့ပြောတော့တာကျွန်တော်ပြရမယ်
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒါကတော့ယူကရိန်းရေးနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အဓိကပြောသွားတဲ့အချက်တွေပေါ့နော်နောက်တစ်ခုကအမေရိကန်ပြည်ထောင်စုမှာလည်းအခုလိုစီးရီးယားတင်းမာမှုတွေရုရှားနဲ့ဖြစ်နေတဲ့အချိန်မှာအမေရိကန်ပြည်ထောင်စုမှာလည်းငွေကြေးဖောင်းပွမှုပေါ့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးအခြေအနေက140အတွင်းမှာငွေကြေးဆယ်စုနှစ်တွေအတွင်းမှာငွေကြေးဖောင်းပွမှုအများဆုံးအခြေအနေကိုရောက်နေတယ်အမြင့်ဆုံးအခြေအနေကိုရောက်နေတယ်ဆိုပြီးတော့မတက်စီဈေးတွေတက်လာတာမျိုးဒီကုန်စည်လုံးတွေတက်လာတာမျိုးတွေကြုံနေရပါတယ်အဲ့ဒီအခြေအနေတွေကိုဖြည့်ရှင်းဖို့အတွက်သမ္မတဘိုင်ဒန်အနေနဲ့ဘယ်လိုနည်းလမ်းတွေကိုသုံးသွားမယ်ဆိုပြီးတော့ပြောသွားတာမျိုးရှိပါလိမ့်ခင်ဗျအ
ထူးသဖြင့်တော့လောင်စာစီကတော်တော်လေးအကြီးကကြတယ်ပေါ့နော်ဝေဖောင်းပွားမှုကိစ္စမှာအဲ့ဒါကြောင့်မလို့သူကဒီအရန်ဖြစ်နေထားတဲ့အမေရိကရဲ့အရန်လောင်စာစီဖြစ်ဖို့နိုင်ငံတကာလောင်စာစီထုတ်လုပ်နေကြတဲ့နိုင်ငံတွေနဲ့ပါညီလိုက်ပြီးတော့သံပေါင်းတမောင်60ကျော်သူကဈေးကွက်ထဲကိုထည့်ပြီးရတာဖြစ်ရင်းနှံဈေးကိုထိန်းထားဖို့အတွက်သူစူးစမ်းတယ်ပေါ့နော်အဲ့တော့ဝေဖောင်းပွားမှုတစ်ခုလုံးနဲ့ပတ်သက်ပြီးတော့သူရဲ့သဘောထားကတော့ဒါကယာယီပဲဖြစ်တယ်နော်အတော်တန်ကာလကြာလို့ရှိရင်ပြန်ပြီးတော့တည်ချိန်သွားနိုင်တယ်လို့ဒါပြောသွားတယ်ကျွန်တော်တွေးလိုက်ရတယ်အဲ့တော့ဒီပြိုင်ထဲမှာပဲနော်ကျွန်တော်တို့ကြီးသူတွေဝေး3အားပေါ့နော်ကျွန်တော်တို့ပို့ပြီးတော့များလာအောင် infrastructure project เนาะခြေကစောက်ဝိုင်းဆိုင်ရာ project တွေအသုံးပြုမှုတွေပေါ့သူကဒီဝေဖောင်းပွားမှုကိုချိတ်ဆက်ပြီးပြောတယ်အလုပ်ကရရှိရေးနဲ့ချိတ်ဆက်ပြီးပြောသွားတာတွေ့ရပါတ
ယ်ဟုတ်ကဲ့အလုပ်ကရရှိရေးဆိုတာနဲ့ပတ်သက်ပြီးတော့အခုလိုကုန်စည်လုံးမြင့်နေတဲ့အချိန်မှာကုန်စည်လုံးတွေအမေရိကန်ပြည်တော်စုမှာကုန်စည်လုံးတွေမြင့်လာတယ်အလုပ်ကရရှိရေးနဲ့ပတ်သက်ပြီးတော့အလုပ်ကရရှိရေးအပြင်လုံအားကနဲ့ပတ်သက်လို့ရောတစုံတရာပြောသွားတာရှိပါလားခင်ဗျ လူတွေရောက်ပြေလူတွေရကြတာနဲ့ဝင်ဝင်တဲ့မလောက်မငါသုံးဆွဲနေရတယ်ဆိုတော့အဲသတင်းတွေထွက်နေတဲ့အချိန်မလို့ပါဒါလည်းပဲတော့အဲ
ငူကတော့ငူကအနေနဲ့ကတော့ထို့လိုရေးစီကြံ့သွားအောင်ဆောင်ရရဒါပေမဲ့လောကကိုမြင့်ပေးရအဲ့တော့လောကကိုတနာရီကို15ဒေါ်လာရှိမြင့်ပေးဖို့လေကျွန်တော်တို့ဒီလွတ်တော်အနေချရပါဘောနော်လွတ်တော်အနေဆုံးဖြတ်မှာဖြစ်တဲ့အတွက်ကြောင့်မို့လို့တစ်ဖက်ကကျွန်တော်ဒီမိုကရက်တစ်ပါတီကိုစိုက်ကြတဲ့ Republican Party အတူတွေကိုလည်းဒါကိုဝိုင်းဝန်းကြဖို့သူကစော်ဝေါ်သွားတာကိုလည်းကျွန်တော်တို့တွေ့လိုက်ရတယ်နော်အလောက်ကိုင်းကိုပို့ပြီးတော့ရလာအောင်ဖြစ်တာထို့လို့ရေးနဲ့ပူပေါင်းမှုအတူတဖြင့်ရက်စစ်ကားတွေထုတ်လို့ဖို့ infrastructure လို့ပြောတဲ့အခြေခံအဆောက်အဦပိုင်းဆိုင်ရာ project ကြီးတွေကိုရဖို့ပေါ့နော်အခုတည်းကြည့်ကျွန်တော်တို့တနည်းတွင်းထဲမှာဆိုလို့ရှိရင်မိုင်ပေါင်းကျွန်တော်တို့6သိန်းခွဲရှင်နော်6သိန်းခွဲဒါကျွန်တော်လမ်းအဖြစ်တွေလုပ်ပြီးပြီးတရားတွေကလည်း1500လောက်လုပ်ဖို့ရှိတယ်နော် project ပေါင်းရလဲသူကအများကြီးပေါ့နော်တောင်းချီပြီးတော့ project ရှင်ကိုလုပ်ဖို့အဲသူတို့စီစဉ်ထားတာတွေရှိတယ်ဒါတွေအကုန်လုံးကခုနအလောက်ကရရှိနေတဲ့ဆက်ဆက်တယ်ဝေဖောင်းပွားမှုကိုရင်ဆိုင်ကြိုက်ကြတာနဲ့လည်းဆက်ဆက်တယ်ပေါ့နော်ဒါတော့ဘူဝါဒတစ်ခုထဲမှာထူးခြားတာတစ်ခုကတော့ပါလဲဆိုလို့ရှိရင်သူကဒီအမေရိကန်နိုင်ငံတွင်နေမှာပဲထုတ်လို့ရေးပိုင်းနဲ့ပတ်သက်လာလို့ရှိရင်အမေရိကန်နိုင်ငံတွင်မှာစရရအမေရိကန်နိုင်ငံစပြီးအမေရိကန်နိုင်ငံမှာပဲစုံနဲ့ထုတ်လို့ရဖြစ်စေတကူသွားမယ်လို့ဆိုရဲဘူဝါဒအပြောင်းလဲတကူကျွန်တော်ပြရတယ
်ဟုတ်ကဲ့ဒီ Republican နဲ့ Democrat ကြားမှာအရင်ကလည်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲတာက Republican အစိုးရတွေ Republican သမ္မတတက်တဲ့လက်ထက်တွေမှာချမ်းသာတဲ့လူတွေကိုပဲအခွန်နဲ့ပတ်သက်လို့အခွင့်အရေးတွေပြည့်ရဲဆိုပြီးတော့ပြောတာမျိုးတွေလည်းရှိပါတယ်အဲ့တော့ဒီအခုတကောသမ္မတဂျိုးဘိုက်ဒန်ကသူ့ရဲ့မိန့်ခွန်းထဲမှာဒီဝင်ဝင်နေတဲ့လူတွေအတွက်အခွန်နဲ့ပတ်သက်လို့အကျိုးခံစားခွင့်တွေရောထည့်ပြောသွားတာမျိုးတွေရှိပါလားခင်ဗျဟု
တ်တယ်နော်ဘီလီယံချီနေတဲ့လူတွေကဥတွေကိုအသုံးပြုပြီးတော့ခွန်တပြားမှမပေးတာကိုလည်းသူကပြောတယ်နော်ဒါကုမ္ပဏီကြီးတွေကိုဒါကြောင့်မို့ကုမ္ပဏီကြီးတွေကိုနော်သူအခွန်ကောက်ပို့ပြီးတော့ကောက်ဖို့အဲ့ဒါလည်းခုတော့ကျွန်တော်တို့နိုင်ငံတကာသဘောတူညီချက်အရာဘလောက်ထိကောက်မယ်ဆိုတဲ့သဘောတူညီချက်ကိုလည်းသူကဖော်ကားပြီးပြောသွားတယ်။နောက်ပြီးတော့အဲဝင်ငွေနေတဲ့လူပေါ့နော်ဝင်ငွေနေတဲ့ဆိုတာကလည်းအဲကျွန်တော်အလယ်လက်ဝင်ငွေရှိတဲ့လူပြီးပေါ့နော်။ဆိုတော့4000အောက်ဝင်ငွေရှိတဲ့လူကသူနော်တပြားတော့ခုမကောက်ဘူးဆိုပြီးတော့ဒီမိန့်ခွန်းထဲမှာလည်းသူကထည့်ပြောသွားတာလို့ကြားလိုက်ရပါတယ
်။ဒါပေမဲ့အမေရိကန်ပြည်တော်စုမှာလူတွေသိမ်းနဲ့ချီပြီးတော့ဒေဆုံးတဲ့တန်းနဲ့ချီပြီးတော့ယောဂခံစားနေရတဲ့ဒီ COVID-19 ကပ်ရောဂါကြီးရဲ့အန္တရာယ်လည်းမလွတ်မြောက်သေးပါဘူး။ဟိုယောဂဖြစ်ပွားမှုတွေကြာဆင်းလာတယ်ဆိုပေမဲ့ယောဂကြောင့်ဆေးရုံတက်ပြီးကုသနေရတာတွေသေဆုံးမှုတွေကလည်းရှိနေတော့မှဖြစ်ပါတယ်။အဲတော့ဒီကပ်ယောဂတိုက်ချိုက်ရေးနဲ့ပတ်သက်လို့လည်းငြင်းပွားမှုတွေရှိနေပါတယ်။အဲတော့ဒီကပ်ယောဂတိုက်ချိုက်ရေးနဲ့ပတ်သက်လို့ရောသမ္မတဂျိုးဘိုက်ဒန်ကမနေ့ကမိန့်ခွန်းထဲမှာတစုံတရာပြောသွားတာမျိုးရှိပါလားခင်ဗျ။ဟ
ုတ်ပါတယ်ပြောပါတယ်ခင်ဗျ။ဒီအချက်၄ချက်နဲ့ကပ်ယောဂကိုဆက်လက်ပြီးသူရင်ဆိုင်သွားပဲပေါ့နော်။ခုကတော့ကျွန်တော်တို့ဆက်ပြီးတော့ကာကွယ်ရေးကိုဆက်ပြီးလုပ်မယ်။ဒုတိယကတော့ကျွန်တော်တို့မျိုးဝဲအစ်စ်တွေပေါ်လာတယ်။အဲ့ဒီအတွက်ပြင်ဆင်ရဖို့ပေါ့နော်။နောက်ပြီးတော့ရှိရင်ကျွန်တော်တို့အမေရိကန်နိုင်ငံမှာ85ရာခိုင်နှုန်းလူထုကလည်းကာကွယ်ဆေးကိုရပြီးဖြစ်တဲ့အတွက်ကြောင့်မို့လို့အကုန်လုံးအလုပ်ကိုပြန်သွားကြ။နော်။အလုပ်တွေပြန်သွားတယ်။ကျောင်းတွေလည်းပြန်ဖွင့်တယ်။နော်။နောက်စရုံးတော်အချက်ကတော့ကဘာကြီးနဲ့ဆိုင်ပါမယ်။အဲ့တော့အမေရိကန်နိုင်ငံဟာကမ္ဘာကြီးရဲ့ကာကွယ်ဆေးအတွက်ဆက်လက်ပြီးတော့လှူဒါန်းနေဦးမယ်။နောက်ဆုံးချက်အနေနဲ့အဲသမ္မတဘိုင်ဒန်ပြောသွားတာကိုကျွန်တော်ကြားလိုက်ရတာကတော့နော်ကမ္ဘာကြီးနဲ့သက်ဆိုင်ပါလေ။အဲ့ဒါကတော့ကမ္ဘာကိုကာကွယ်ဆေးဆက်ပြီးတော့အမေရိကန်နိုင်ငံဆက်လက်ပြီးလှူဒါန်းနေမယ်ဆိုတဲ့အချက်ပါပဲ
။ဒီယောဂခန်းစားနေရသူတွေကုသရေးနဲ့ပတ်သက်လို့ရောအမစီးတွေဘလောက်လွယ်လွယ်ကူကူရကျွန်တော်တို့ရနိုင်မလဲပေါ့လေ။ဒါမျိုးတွေနဲ့ပတ်သက်လို့ရောသူဘာတွေထောက်ပံ့ပေးမယ်လို့ပြောသွားတာမျိုးရှိပါလားခင်ဗျ။
အနောက်ဆုံးနေတဲ့သူအဲထက်ပြီးပြောသွားတဲ့အထက်မှာတော့တကယ်လို့စမ်းသပ်မှုနော်ပိုးတွေ့တယ်လို့စမ်းသပ်တွေ့ရှိတာ ਨੇ အဲ့ဒီခြေဆိုင်မှာ antiviral pill ပေါ့နော် virus ကိုနိုင်တဲ့ဆေးအလကားရနိုင်လာမယ်အမေရိကန်ပြည်သူတွေအတွက်ဒါကတော့ covid ကိုလက်တွေ့ကြကြရင်ဆိုင်ဆုံးကျွန်တော်တို့အချက်တစ်ချက်လို့ပြောလို့ရတယ်ပြီးရင် covid ကဆက်နွယ်ပြီးတော့ဆေးရုံတွေအဲ့ဒါကလည်းသူကနော်ကျွန်တော်တို့ရောဘပိကံပါတီတွေနဲ့အတူတွဲလုပ်လို့ရနိုင်တဲ့ area တွေကိုပြောရင်းနဲ့သူဆက်ပြီးတော့ဆေးရုံတွေကိုမြင့်တင်ဖို့နော်ဆေးရုံတွေရဲ့သုတေသနလုပ်ငန်းပိုင်းတွေကိုလည်းပို့ပြီးတော့ကျွန်တော်တို့နော်ထောက်ပံ့ပေးဖို့ နော်ဒါကိုလည်းအထူးပြုပြောသွားတာတွေ့ရအထူးပြုကိုဗစ်နဲ့လည်းပတ်သက်တာပေါ့နော်သူတင်တဲ့ကိစ္စတွေအကုန်လုံးက
ဟိုအမေရိကန်နိုင်ငံရေးသုံးသပ်တဲ့သူတွေအမြင်မှာအမေရိကန်ပြည်တော်စုရဲ့နိုင်ငံရေးအခြေအနေကတစ်ဖွဲ့နဲ့တစ်ဖွဲ့ပါတီတစ်ခုနဲ့တစ်ခုကြားသူပြင်တော်ဒီ Republican Party နဲ့ Democrat ကြားမှာသဘောထားကွဲလွဲမှုအကြီးမားဆုံးအချိန်ဆိုပြီးတော့အဲသုံးသပ်ပြောဆိုကြတာမျိုးတွေလည်းရှိပါတယ်အရင်အဲသမ္မတဟောင်းလက်ထက်တုန်းကဆိုလို့ရှိရင်လည်းပါတီနိုင်ငံရေးကိုအဓိကထားတဲ့ကွဲလွဲချက်တွေကြီးမားတဲ့ကြီးကြီးမားမားပေါ်ပေါက်နေတဲ့အချိန်ဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းရှိပါတယ်အဲ့တော့သမ္မတဂျိုးဘိုင်ဒန်ကသူတက်လာကလေးကတိုင်းပြည်ကိုပြန်စုစည်းမယ်ဆိုပြီးတော့အဲသူကြွေးကြော်ခဲ့တာမျိုးတွေလည်းရှိတော့ဒီမနေ့ကသူ့ရဲ့မိန်ကွန်းကပါတီနည်းရဲ့ကြားမှာညီညွတ်မှုကိုဘယ်တော့အသာပေးပြီးတော့ဘယ်တော့ဦးစားပေးပြီးတော့ဖြစ်နိုင်ချေကိုသူဆွေးနွေးသွားတာမျိုးတွေရှိပါလေခင်ဗျအ
ဲယူကရိန်းကိစ္စမှာတော့ပါတီနှစ်ခုစလုံးကတင်းကြီးတင်းကျပ်ဆဲပဲဗျဥမာထားပြီးလက်ခုပ်တည်ကြတာလေးကိုကျွန်တော်တို့ကြည့်လို့ရမယ်ပေါ့နော်နော်ဒါပေမဲ့ပြည်တွင်းမူဝါဒနေပြီးပြောတဲ့အခါမှာတော့နော်အဲထားပြီးလက်ခုပ်ပြီးကြတာဒီမိုကရက်တွေကပြီးကြပြီမယ်လို့ရီပူဘလစ်ကန်တွေကထိုင်နေကြတာလည်းကျွန်တော်တို့တွေ့ရတယ်ဒါပေမဲ့အရင်နိုင်ငံတော်အခြေပြမင်ကိုနေမှာတွေ့ရတယ်တစ်ဖက်ကနေမှာအဲကျွန်တော်တို့ကောက်ဝတ်သောအနေနဲ့အော်ဒါတွေပါတွေကတော့တစ်ခါနှစ်ခါလောက်ပဲကြားလိုက်ရပြီးတော့ဒါလည်းခဏတစ်ဖြုတ်ပဲကြားလိုက်ရပြီးတော့မကြားလိုက်ရပါဘူးအဲနောက်ဆုံးမှာတော့အဲသမ္မတဂျိုးဘိုင်ဒန်ကနှစ်ဖက်ပေါ့နော်ကျွန်တော်တို့ဘုံလုံးလို့ရတယ်နေပဲလေးခုရှိတယ်ဆိုပြီးပြောသွားတယ်တခုကတော့ကျွန်တော်ကျမ်းမာရေးစောင့်ရှောက်မှုပေါ့နော်ခုနဆေးရတရားချစ်တယ်ပေါ့လေနော်အဲဒုတိယတစ်ချက်ကတော့ကလေးတွေရဲ့အတွက်နော်ကလေးတွေရဲ့စိတ်ကျမ်းမာရေးကနေစပြီးကလေးတွေပညာသင်ကြားရေးနောက်ပြီးတော့ကျွန်တော်တို့ဒီမူဂျူတွေကိစ္စအားနေစပြီးတော့ကလေးတွေကိုစောင့်ရှောက်ရေးနောက်တစ်ချက်တစ်ချက်ကတော့ကျွန်တော်တို့ဘာပြောလဲဆိုရင်စစ်ပြန်ရဲဘော်ကောင်းတွေကိုပူကြည့်ဖို့ပံ့ပိုးဖို့နောက်သရုံးလအချက်ကတော့ကင်ဆာသုတေသနမှာအခုဝိုင်းဝန်းပြီးတော့ကင်ဆာသုတေသနအတွက်ပုံမှုပြီးတော့ဖော်ထုတ်ရှာဖွေနိုင်အောင်ဝင်ကြည့်ဖို့နော်ဒီ area လေးကတော့ Republican Party နဲ့ Democrat Party ကအတူတွဲပြီးလုပ်လို့ရပါတယ်လို့သဗ္ဗရဂျိုးဘိုင်ဒန်ကပြောသွားတာသိရပါတယ
်ဟုတ်ကဲ့ဟိုသုံးသပ်တဲ့သူတွေတော်တော်များများကတော့သမ္မတဘိုင်ဒန်ရဲ့မိန့်ခွန်းကတော်တော်လေးအကောင်းဘက်ကိုဦးတည်တဲ့မိန့်ခွန်းဆိုပြီးတော့သုံးသပ်ကြတာမျိုးတွေရှိပါတယ်ဒါပေမဲ့လည်းအာဥဒမောင်တန်ကုနာသုံးသက်ပြောသလိုပဲအခြေခံဆောက်မုံမှန်ရေးဆိုတဲ့ဥပဒေကြီးရေးကိစ္စတွေမှာလွတ်တော်အတွင်းမှာအငင်းပွားမှုတွေရှိနေပါလေရီပူဘလစ်ကန်ဘက်ကမထောက်ခံတာမျိုးတွေနောက်ပြီးတော့နိုင်ငံရေးရာကွဲလွဲချက်တွေကတော့ရှိနေပါလေအဲ့တော့သူ့မိန်ကွန်းနဲ့ပတ်သက်ပြီးတော့ရီပူဘလစ်ကန်ဘက်ကရောဘလို့တုံ့ပြန်မှုရှိပါပဲခင်ဗျာရီပူဘလစ်ကန်ဘက်ကလည်းကျွန်တော်ကြားရတာကိုအိုင်အိုဝါပြည်နယ်ကအုပ်ချုပ်ရေးမှု
အုပ်ချုပ်ရေးမှု
ပြန်ပြီးတော့တုံ့ပြန်ပါလေအဲ့တော့ဘလို့တုံ့ပြန်ချက်တွေပြီးပါပါလေခင်ဗျာ
ဆိုတော့ကျွန်တော်တို့ဒီအုတ်ချုံရီမူရေဒိုပေါ့နော်ကျွန်တော်တို့ Iowa ပြည်နယ်အုတ်ချုံ
ရီမူရေဒိုနဲ့တူ
တယ်ဟုတ်ပါဘူးဝေဖန်ပါတယ်ဝေဖန်တဲ့အခါမှာသူကအရင်တုန်းကအထက်တော်အမမြမရေးကိုလည်းထောက်ခံတဲ့ Republican Party ခေါင်းဆောင်တွေဖြစ်တဲ့ Mitch McConnell ရဲ့စကားကိုပြန်ကူးကားသွားတာတွေ့ရတယ်အဲ့ဒါကဘာလဲဆိုလို့ရှိရင် Afghanistan မှာဒေသတော်ကဝေယုံတော်ကဆုတ်ခွာခဲ့တဲ့အတွက်ကြောင့်မို့လို့ဒါကပူတင်အတွက်တကားကိုခွင့်ပြုခဲ့တယ်နော်ဒါကိုသူကပြန်ကောက်တယ်ဒီလိုရှိရင်ဒီနိုင်ငံရဲ့မူဝါဒနည်းလို့ယူကရိန်းကိုထောက်ခံတာနော်နောက်ပြီးတော့နေလဲအဲကြာလဲကြာလို့နော်ဆိုတော့အင်္ဂလိပ်လိုကတော့ too little too late နော်ဒီစကားပြောသွားတာကိုလည်းကျွန်တော်ဒါယူကရိန်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ဒီကျွန်တော်တို့အတူတစ်ဖြစ်ကတော့တပ်ပတ်ရုပ်ပိုင်တဲ့နာရဲ့အဲ approval rating လို့ခေါ်တဲ့လူကြိုက်များမှုပေါ့နော်ဒါကကျွန်တော်တို့အဲ့ဒီလိုတပလအပေါ်မှာစိုက်မကြိုက်လေးလာတဲ့လေးလာချက်တွေပါလေ။ဘာသွားပြရလဲဆိုလို့ရှိရင်ငွေဖောင်းပွားမှုအပေါ်ကိုက်တွေတာ။နောက်တာကိုအားမလို့အားမရဖြစ်ကြတာတွေ့ရတယ်။အထူးသဖြင့်ဒီအဲရေဒိုလာလည်းဒီချက်ကိုပဲကန်ပြီးတော့နော်။ဒီတော့လည်းစီဝိုင်းမူဝါဒမှာမထီရောက်ဘူး။မကိုက်ပြတ်နိုင်ဘူးလို့အဲပြောသွားတာတွေ့ရတယ်။ကျန်တာကတော့သူ့ရဲ့ဝေဖန်ချက်တွေအကုန်လုံးကကျွန်တော်နေ့စဉ်ပတ်သက်နေမှာတွေ့ရတဲ့အချက်တွေကိုပဲเนาะထပ်ပြီးတော့ပြောသွားတာကိုတွေ့ရပါတယ
်။ဟုတ်ကဲ့အဥဒမန်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါတယ
်။ဆက်ပြီးတော့အမေရိကန်နိုင်ငံရေးအခြေအနေဆက်ပြီးတော့စောင့်ကြည့်ကြသုံးသပ်ကြတာပေါ့ကျေးဇူးတင်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရဲ့မနေ့ရက်ကနိုင်ငံတော်အခြေပြမိကွန်ကိုကိုသိန်းချိုင်ဦးနဲ့ဥဒမန်တန်တို့ဆင်းရဲသုံးသပ်ခဲ့ကြတာပါခင်ဗျာ။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။
Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American တရဲ့ဗိုလ်ဒူညအစီအစဉ်တွေကိုဆက်ကြောပြနေပါတယ်မချခင်ထုတ်လွှင့်ပေးမယ့်ဥချော်စင်တာရဲ့မြန်မာရေးသုံးသက်ချက်နောက်အားကစားအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့အမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမေးခွန်းအကြောင်းဆောင်းပါးကိုဆက်ပြောပြမှာပါ။တိုက်ပွဲကိုပထမဆုံးပြောတဲ့ဒီမေးခွန်းမှာသမ္မတဂျိုးဘိုင်ဒန်ကယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်တဲ့ရုရှားသမ္မတကိုပြစ်တင်ဝေဖန်လိုက်ပါတယ်။ကက်ယောဂါကစီဝါပြန်လည်ထူဖို့ရည်နောက်ကိုစင်းလုံးကြီးမြင့်မှုလွှတ်တော်အတွင်ပါတီနှစ်ခုလုံးရဲ့ထောက်ခံမှုရမယ်ညွှန်ညွှန်ရေးလုပ်ငန်းစဉ်တွေအကြောင်းထည့်ပြောခဲ့ပါတယ်။ဒီအကြောင်း VOA အင်ဗီဒေါ်သတင်းတော့ပစီဝီရာခုဆော်ဝရာသတင်းပို့ထားတာကိုကိုစက်ဝက်လိုက်ပြောပြပေးပါပါခင
်ဗျာ Madam Speaker the President of the United States
သမ္မတဂျိုးဘိုင်ဒန်ဟာပြီးခဲ့တဲ့ဧပြီလတုန်းကလွတ်တော်နေရာရှိမှာမိန့်ခွန်းပြောကြားခဲ့ပေမဲ့နိုင်ငံတော်အခြေပြမိန့်ခွန်းအဖြစ်မနေ့အင်္ဂါနေ့ညကပထမဆုံးအကြိမ်ပြောကြားခဲ့တာပါဒီမင်းကွန်ဟာအစင်လာအဖြစ်ပြည်တွင်းအခြေအနေကိုဦးစားပေးပြောကြားလေရှိပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုကျူးကျော်ဝင်ရောက်ပြီးနျူကလ িয়ার တပ်ဖွဲ့တွေကိုအသင့်အနေထားမှာရှိနေကြဖို့ညွှန်ကြားလိုက်တာကြောင့်မင်းကွန်အစမှာတည်းကသမ္မတဗိုင်ဒန်ကဒီကိစ္စကိုဦးစားပေးပြောကြားခဲ့ပါတယ
် He thought the West and NATO wouldn't respond
နောက်အစုနဲ့မြေတို့ဖွဲ့ကတုံ့ပြန်မှာမဟုတ်ဘူးလို့သမ္မတပူတင်ကထင်ခဲ့ပုံရပါတယ်သူကကျွန်တော်တို့တွေအချင်းချင်းကြားတွေးကြွအောင်လို့ဒီလွတ်တော်အတွင်းမှာဥရောပတိုက်မှာတွေးကြွမှုတွေဖြစ်လာအောင်လုပ်နိုင်လိမ့်မယ်လို့ထင်ခဲ့ပုံရပါတယ်။သူထင်ထားတာမှားပါတယ်။ကျွန်တော်တို့ဟာသူ့ကိုရင်ဆိုင်ဖို့အသင့်ဖြစ်နေပါတယ
်။ပါတီနေရာစလုံးကလွတ်တော်အမတ်တော်များများကယူကရိန်းကိုထောက်ခံတဲ့အနေနဲ့ယူကရိန်းအလံအယံအပြာနဲ့အဝါပါတဲ့ရင်တိုးတွေတက်ဆင်ထားကြတဲ့အချိန်ထဲမှာပဲတမရကတော်ဂျီလ်ဘိုင်ဒန်ကလည်းအမေရိကန်ဆိုင်ရာယူကရိန်းသမ္မတကြီးအောက်ဆာနာမာကာရိုဗာကိုသူနဲ့အတူနိုင်ငံတော်အခြေပြမင်းကိုတက်ရောက်နားထောင်ဖို့ဖိတ်ကြားခဲ့ပါတယ်။ပြည်တွင်းရေးကိစ္စမှာတော့တမရဘိုင်ဒန်အတွက်အကြီးမားဆုံးစိန်ခေါ်မှုဟာကယောဂဘေးကလွတ်မြောက်ဖို့ပဲဖြစ်ပါတယ်။သူအစိုးရကကာကွယ်ဆေးအောင်မြင်စွာထိုးပေးနိုင်တဲ့အခြေအနေအပါအဝင် New Normal ပုံစံသစ်မှာနေထိုင်တတ်ဖို့အချိန်ရောက်ပြီဆိုတာတွေကိုအလေးပေးပြောကြားခဲ့ပါတယ
်။ Living with COVID-19. But tonight I say
COVID-19 ဟာပျောက်ကွယ်သွားမှာမဟုတ်ဘူးဆိုပြီးတော့ပြောဆိုနေကြတာတွေကျွန်တော်သိပါတယ်။ဒါကိုကျွန်တော်လက်မခံပါဘူး။ဒီယောဂပုဂ္ဂိုလ်လည်းတခြားယောဂတွေလိုမျိုးကျွန်တော်တို့တိုက်ဖြတ်သွားမှာပါ
။ဒါပေမဲ့ကာယယောဂကနေနလန်ပြန်ထူမဲ့အရေးဟာငွေကြေးဖောင်းပွားမှုကြောင့်အဟံတာဖြစ်နေပါတယ်။ငွေကြေးဖောင်းပွားမှုဟာလက်ရှိမှာ 9.5 ခန့်တုံးရှိပါတယ်။သူ့ရဲ့အခြေခံလှုပ်အားကတုံ့ပြန်ပေးရင်းနဲ့ပြည်တွင်းကုန်ထုတ်လုပ်မှုတုံ့ပြန်ရေးအစီအစဉ်တွေကဒီပြဿနာကိုဖြေရှင်းနိုင်မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။
More goods moving faster and cheaper in America.
အမေရိကမှာအခြေခံအဆောက်အုံတည်ဆောက်ပြီးတော့တည်ထွင်ကျန်းစားမှုတွေလုပ်ဆောင်ရင်ကုန်ပစ္စည်းစည်းစိမ်မှုပုံမှန်မြန်ဆန်ပြီးဈေးနှုန်းလည်းတက်တာလာမှာဖြစ်တယ်လို့ကောင်းမွန်တဲ့လစာလည်းရရှိနိုင်ပါမယ်။ဒါကြောင့်မလို့နိုင်ငံခြားကတည်သွင်းတာတွေအပေါ်မှာမိခူအားထားမနေပဲအမေရိကန်နိုင်ငံအတွင်းမှာပဲကုန်ပစ္စည်းတွေထုတ်လုပ်ကြရအောင်ပါ
။ကာယောဂဆိုင်ရာကန့်သတ်ချက်တွေနဲ့နှာခေါင်းစည်းတက်တဲ့ကိစ္စတွေကိုလက်မခံသူအိုင်အိုဝါပြည်နယ်အုပ်ချုပ်ရေးမှူးကင်မရီနိုစ်ကရီပဘလီကန်ပါတီကိုစားသမ္မတဘိုင်ဒန်ရဲ့မင်းငွန်းကိုပြန်လည်ခြေပပြောကြားခဲ့တာမှာသမ္မတရဲ့ policy တွေဟာနောက်ပြန်ဆွဲနေတယ်လို့စွပ်စွဲလိုက်ပါတယ
် Back in time to the late 70s and early 80s
သမရပါဒနဲ့သူ့ပါတီရဲ့အစီအစဉ်တွေဟာတိုင်းပြည်ကို1989နဲ့80ခုနှစ်တွေစီနောက်ပြန်ဆွဲထားသလိုဖြစ်နေပါတယ်။မိသားစုတွေငွေကြေးဖောင်းပွားမှုတန်ခံရတဲ့တစ်ချိန်ထဲမှာပဲကျမတို့ရဲ့မြို့ပြတွေမှာရာဇဝမှုတွေကြီးထွားလာနေပြီးဆိုဗျက်တပ်မတော်ကကမ္ဘာမြေပုံကိုအသစ်ပြန်ရေးဆွဲဖို့ကြိုးစားနေပါတယ်
။လူလူစစ်တမ်းကောက်ယူတဲ့ထိပ်တန်းကုမ္ပဏီ၅ခုကကောက်ယူထားတဲ့စစ်တမ်းတွေကသမရဘိုင်ဒန်ကိုထောက်ခံသူ51ရာခိုင်နှုန်းပဲရှိပါတယ်။သမရအနေနဲ့တန်ပြည်ကိုကာယောဂဘေးယူကရိန်းအရေးကိစ္စနဲ့ငွေကြေးဖောင်းပွားမှုအခြေအနေတွေကနေကဲထုတ်နိုင်မလားဆိုတဲ့အချက်တွေကဒီအခြေအနေကိုပြောင်းလဲစေမှာပါဒီမိုကရက်ပါတီကလွတ်တော်နေရာစလုံးမှာအနည်းငယ်သာအသာစီးရထားတာကြောင့်သမရဘိုင်ဒန်ကအားရစေမယ့်စကားကိုပြောကြားခဲ့ပါတယ
် The state of the union is strong because you
တန်ပြည်ချင်းကြီးကောင်းနေတာဟာအမေရိကန်ပြည်သူတွေရဲ့အင်အားတောင့်တမှုကြောင့်ဖြစ်ပါတယ
်ဒါပေမဲ့လူမှုဖူလုံရေးအသုံးစရိတ်ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးမဲပေးခွင့်တနက်ကန်ဆောင်ဝင်ကတ်တရေရတပ်ဖွဲ့ပြုပြင်ပြောင်းလဲရေးတို့အပြင်ကာယောဂါကြောင့်စိတ်ထိခိုက်ကြသူတွေကိုစိတ်ပိုင်းဆိုင်ရာအကူအညီပေးရေးရန်ပုံငွေစတဲ့တမရဘိုင်ဒန်အစိုးပြုထားတဲ့ဥပဒေကြမ်းတွေဟာအခုချိန်ထိမရေရာတဲ့အစ်စ်မှာပဲရှိနေပါသေးတယ်ခင်ဗျာ
အမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြအမေကွန်ဆောင်းပါးကိုကိုယ်စားဝတ်လိုက်ပြောပြခဲ့တာပါအခုဆက်ပြီးမကြာခင်မှာပဲအပတ်စဉ်ခဏတွေကိုဆက်ပြောပြပေးပါပါခင်ဗျာ
ပထမကလပ်စစ်အစပိုင်းမှာရုရှား Empire ရဲ့နယ်မြေတွေကိုအနောက်ဘက်ဆိုရင်ဂျာမနီနဲ့ Austro-Hungarian Empire တောင်ဘက်ဆိုရင် Ottoman Empire နဲ့ပါရှားဒေသတွေတိုးချဲ့ခဲ့ပါတယ်အဲ့ဒီအချိန်ရုရှား Empire မှာဖင်လန်ပိုလန်နဲ့ယူကရိန်းနိုင်ငံတို့ပါဝင်ပြီးတော့ဘော့တနီးယားပင်လယ်ကွေ့ဘော့တစ်ပင်လယ်နဲ့ပင်လယ်နက်တို့စီကိုထွက်ပေါက်ရပါတယ်ရုရှားနိုင်ငံအော်တိုဝါတော်လန်ရေးမှာနိုင်ငံအာဏာရယူလိုက်တဲ့ဘော်ရှီဗစ်အစိုးရကဖင်လန်ရဲ့လွတ်လပ်ရေးကြေညာမှုကိုအတိအမှတ်ပြုလိုက်တာပါပထမကမ္ဘာစစ်ကနေရုရှားနှုတ်ထွက်တော့ဂျာမနီသူ့ရဲ့မဟာမိတ်တို့နဲ့နိုင်ငံရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်ပိုလန်ဘယ်လာရုစ်တစိတ်တွေကယူကရိန်းဖင်လန်ဘောကန်ဒေသနိုင်ငံများကိုရုရှားနေမည်လို့ကြေညာထားတာပဲဖြစ်ပြီးခဲ့ပါတယ်အာမေးနီးယားကလွတ်လပ်ရေးကြေညာပြီးရူမေးနီးယားကဘက်ဆာရာဗီယာအခုယူကရိန်းနဲ့မော်ဒိုဗာတချို့ပိုင်းတွေကိုဝင်ရောက်နေရယူထားပါတယ်ရုရှား၊ဘယ်လာရုစ်တစိတ်တွေကယူကရိန်း၊ဂျော်ဂျီယာ၊အာမေးနီးယား၊အဇာဘိုင်ဂျန်နဲ့ဆိုဗီယက်ပြည်အောင်စု USSR ကိုတည်ထောင်ခဲ့ပါတယ်။1920ပြည်လုံးနှောင်းပိုင်းနှစ်တွေမှာဥစ်ဘက်ကစ္စတန်၊တာခ်မန်နစ္စတန်၊တာဂျီကစ္စတန်နိုင်ငံတို့ကဆိုဗီယက်ပြည်အောင်စုတွေကိုဝင်ရောက်လာခဲ့ကြတာပါ။နောက်ဆယ်စုနှစ်ပြည်မှာလည်းကာဂစ္စတန်၊ကာဂျစ္စတန်ဒေသတွေကဆိုဗီယက်ပြည်အောင်စုတွေကနိုင်ငံတွေဖြစ်လာပါတယ်။ဒုတိယကမ္ဘာစစ်အစမှာတော့ဂျာမနီနဲ့ဆိုဗီယက်တပ်တွေပိုလန်နိုင်ငံကိုကျူးကျော်ခဲ့ကြပြီးတော့သူတို့ကြောင့်ပိုလန်နှစ်ချမ်းကွဲခဲ့ပါတယ်။ရုရှားကဖင်လန်ကိုကျူးကျော်ပါတယ်။နောက်နှစ်ငြင်းငြင်းရေးစာချုပ်ချုပ်ဆိုနိုင်ခဲ့ပြီးတော့ဖင်လန်နဲ့မြေတချို့ဆိုဗီယက်ပြည်အောင်စုကိုပေးလိုက်ရပြီးတော့နေဆက်မြင်တက်မှတ်နိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုကနေမော်ဒိုဗာ၊အက်စတိုးနီးယား၊လက်တွီးယားနဲ့လစ်သူရေးနီးယားတို့ကွဲထွက်သွားပါတယ်။ရုရှား၊မွန်ဂိုလီယာတို့နဲ့ထိစပ်နေတဲ့ဒေသအဆိုဗီယက်ထဲရောက်သွားပါပြီ။ Czech Slovakia ရဲ့ကကာပက်တိုယူကရိန်းဒေသအဆိုဗီယက်ထဲရောက်သွားပါပြီ။ဒုတိယကမ္ဘာစစ်ပြီးဆုံးချိန်မှာတော့ဆိုဗီယက်ပြည်အောင်စုနဲ့ပိုလန်တို့နယ်မြေသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။တခြားနိုင်ငံ9နိုင်ငံနဲ့ဆိုဗီယက်ပြည်အောင်စုဝါရှောမဟာမိတ်စစ်စာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုပြိုကွဲတဲ့အခါမှာဆေးအတိုက်ပွဲပြီးဆုံးသွားပါပြီ။ဂျော်ဂျီယာရဲ့ကအကာဇီယာနဲ့တောင်အိုဆက်ရှားဒေသတို့ကိုရုရှားကဝင်နေရယူလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားဒေသကိုလည်းရုရှားသိမ်းယူလိုက်ပါတယ
်။ VOA American အသံရဲ့ဗိုလ်ရုံးညပတ်စဉ်ခဏတွေကိုစပြပြပါတော့မယ်။အခုပထမဆုံးတော့ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသက်ချက်ပါရုရှားကျူးကျော်မှုကိုမြန်မာစစ်ကောင်စီထောက်ခံတဲ့အကြောင်းသုံးသက်ထားပါတယ်။ယူကရိန်းနိုင်ငံပေါ်ရုရှားရဲ့ကျူးကျော်မှုကိုမြန်မာစစ်ကောင်စီကတက်တက်ကြွကြွထောက်ခံနေတာဟာမြန်မာနိုင်ငံအတွက်အကျိုးစီးပွားတစ်စုံတစ်ရာဖြစ်ထွန်းနိုင်ပါသလား။ဒါအပြင်မြန်မာနိုင်ငံရဲ့အစဉ်လာဘက်မလိုက်နိုင်ငံခြားရေးဝါဒနဲ့ကောကန့်ညီပါသေးရဲ့လား။အမေရိကန်ကဂျော့ချ်ဝါရှင်တန်တက္ကသိုလ်ရဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခမြန်မာရေးကျွမ်းကျင်သူခရစ်စတီနာဖင်နဲ့ဦးကျော်စန်တာဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ။
ဆန်ဟော့ခရစ်စတီနာသင်ခ်မြာရုရှားနိုင်ငံကယူကရိန်းကိုကျူးကျော်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံစစ်ကောင်စီကဆက်လက်လေလေထောက်ခံကြောင်းထုတ်ပြန်ကြေညာပါတယ်ဒီလိုရပေါ်ခရစ်စတီနာအနေနဲ့အံ့ဩမိပါလား
Well we know that the Burmese military regime has a close relationship with Russia and
မြန်မာစစ်ဆိုးရကရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးရှိတယ်ရုရှားစီကလက်နက်တွေအများပြားရရှိနေတယ်စစ်ပွဲရေးနဲ့ကုန်စည်ရေးတွေလည်းရှိနေတယ်စစ်ကောင်စီကလောလောဆယ်မှာအရန်ထိကျန်ဖြစ်နေပြီးတော့တရားဝင်အစိုးရမဟုတ်တဲ့သူတို့နဲ့ဆက်ဆံနိုင်တဲ့နိုင်ငံတွေကလည်းတိတ်နေနေတယ်။ဒီချိန်မှာရုရှားကသူတို့ကိုဒီအသိမှတ်ပြုကျင်တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့အခုလိုမျိုးရုရှားချူးကျော်မှုကိုထောက်ခံပြီးတော့ပြောကြတာကတော့တိတ်ပြီးတော့အော်သင့်စရာကောင်းတယ်လို့မထင်ပါဘူး
။ဆိုလိုတာကစစ်ကောင်စီဟာဒါကိုသူတို့အကျိုးအတွက်ထောက်ခံတယ်ဆိုတဲ့သဘောပေါ့။ဆိုတော့ဒီလိုဆိုရင်သူတို့အကျိုးအပြင်မြန်မာနိုင်ငံပြည်သူတွေတရားလုံးအတွက်ဒါနိုင်ငံရဲ့အမျိုးသားအကျိုးစီးပွားအတွက်ကောဘလောက်ထိတရားမှုရှိနိုင်တယ်လဲ National interest ဘယ်ပေါ်လဲ
It is absolutely no good for the national interest
ချောစာအနာပိုင်းနိုင်ငံတစ်ခုပေါ်မှာကျူးကျော်တဲ့ကိစ္စကိုထောက်ခံတာကမြန်မာပြည်သူတွေရဲ့မျိုးသားအကျိုးစီးပွားအတွက်လုံးဝမကောင်းပါဘူးဆိုပါတော့ဒီတရုတ်ဒါမှမဟုတ်တခြားနိုင်ငံတစ်ခုကမြန်မာနိုင်ငံကိုကျူးကျော်ရင်မြန်မာပြည်သူတွေဘယ်လိုခံစားရမလဲဆိုတာပဲစဉ်းစားကြည့်ပါဒီတရုတ်ကဒါကငါတို့နိုင်ငံရဲ့အမျိုးသားလုံခြုံရေးလိုအပ်ချက်အရာကျူးကျော်တာဖြစ်တယ်လို့ပြောရင်ရော ကျမဆိုလိုတာကနိုင်ငံတစ်ခုကအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုပေါ်မှာကျူးကျော်တဲ့ကိစ္စကိုထောက်ခံနေဆိုတာလုံးဝကိုယူသွန်မိုင်မဲတဲ့လုပ်ရဖြစ်ပါတယ်
။တကယ်တော့ယူကရိန်းကလည်းမြန်မာနိုင်ငံစစ်တပ်ကိုတန်ကြပ်ကလူမျိုးရေးကားယူရောင်းချတဲ့ဆိုပြီးတော့အပြောဆိုခံရတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဆိုတော့အခုစစ်ကောင်စီရဲ့လျှော့ကအဲ့ဒီကိစ္စကိုတော့မှမထောက်မညာဘူးဆိုတဲ့သဘောပေါ့ဗျာ။
Yeah, it's a very short-sighted decision.
ဟုတ်ပါတယ်။ဒါကတိတ်ကိုအမြင်မကျတဲ့ရေရှည်ကိုမစင်းစားရဆုံးဖြတ်ချက်ဖြစ်ပါလိမ့်စေ
။နောက်တစ်ခုကလည်းမြန်မာရဲ့နိုင်ငံခြားရေးဘူဟာရမှာနောက်ဆုံးသူတို့သွန်ထားတာက Independent, Active, Non-Aligned ဆိုပြီးတော့သွန်ထားတာတွေ့ရပါတယ်။ဆိုတော့အခုရုရှားပြည်ပြမှုကိုထောက်ခံလိုက်တော့သူတို့ပြောတဲ့ Non-Aligned ဘက်မလိုက်ဘူးဆိုတဲ့သဘောတရားကတော့
Yes, it's it goes against Myanmar's
ဟုတ်ပါတယ်ဒီလိုရက်ကမြမအစင်လားဘယ်မလိုက်မူဝါဒနဲ့လဲဆန့်ကျင်နေပါရဲ့
ဆိုတော့သူတို့နိုင်ငံခြားရေးဝါဒကိုဘယ်လိုပြန်ပြီးအသေးပဲဖွင့်ရတော့
Well you know the National Unity Government has said that they
မြို့သားညီညွတ်ရေးဆိုရ NUG ကတော့ Ukraine ပေါ်မှာကျူးကျော်မှုကိုတရားမဝင်ဘူးလို့ကြေညာထားပါတယ် NUG ရဲ့သဘောထားကမြမပြည်သူလူထုအများစုရဲ့ဆန္ဒကိုကိုစားပြုထင်ရတယ်လို့ယူဆနိုင်ပါတယ်မြမပြည်သူအများစုကလည်းဒီကျူးကျော်မှုကိုလက်မခံနိုင်ပါဘူး
စစ်ကောင်စီပြောတာကတော့ဒီကျူးကျော်မှုကရုရှားနိုင်ငံအတွက်အချုပ်အခြာအာဏာထိန်းသိမ်းရေးကိုပြတ်လိုက်တာဖြစ်တယ်အဲဒါကြောင့်လွတ်ပိုင်မရှိဘူးလို့ဆိုထားပါတယ်ဆိုတော့ရုရှားနိုင်ငံရဲ့အချုပ်အခြာအာဏာဟာပြည်ညာမှာတကယ်ပဲထိပါနေတဲ့အခြေအနေရှိလို့လားခင်ဗျစစ်ကောင်စီကဒီလိုယူဆရအောင
် I can't say how they're thinking but I did want to explain a little bit about the relationship between Russia
and Ukraine တွေ့ရဆိုတော့ကျွန်မမသိပါဘူးဒါပေမဲ့ဒီနေရာမှာ Russia နဲ့ Ukraine ဆက်ဆံရေးကိုနည်းနည်းရှင်းပြကြပါမယ်1990ခုနှစ်မှာ Ukraine ကလွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါပြီ။အဲ့ဒီမတိုင်ခင်ကတော့ဒီဆိုဗီယက်ပြောင်စုရဲ့အစိပ်ပိုင်းတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့ဆိုဗီယက်ပြောင်စုရဲ့ပါခဲ့တာကလည်းသူတို့ရဲ့ရွေးချယ်ချက်ရပါခဲ့တာတော့မဟုတ်ပါဘူး။ Russia အင်အားကြီးနေတဲ့အချိန်မှာဆွဲသွင်းခံခဲ့ရတာပါ။1990ခုနှစ်မှာစစ်နာခံယူဝဲလို့တော့90ရာခိုင်နှုန်းကျော်ကလွတ်လပ်ရေးယူဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီကနေ့မှာတော့ Ukraine က Russia ရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့ Russia ကပြောနေတာပါ။အမိုင်းတခြားဆက်ဆက်နေကြတာလို့ဆိုပါတယ်။ပြီးတော့ယူကရိန်းမှာလည်းရုရှားစကားပြောတဲ့သူတွေအများပြားရှိပါတယ်။တမရဇလန်စကီကိုရိုင်းတော်မှာရုရှားဘာသာစကားကိုပြောဆိုလို့လည်းဖြစ်ပါတယ်။ယူကရိန်းမှာဒီလိုမျိုးရုရှားစကားပြောတဲ့သူတွေရှိနေတယ်ဆိုပေမဲ့လည်းသူတို့ကိုရိုင်းလည်းရုရှားကျူးကျော်မှုကိုစန့်ကျင်ကြတာပါ။ဒါကသူတို့ရဲ့မိခင်ရုရှားနိုင်ငံနဲ့ပြန်လည်ပေါင်းစည်းမှုလို့မမြင်ကြပါဘူး။သူတို့ရဲ့အချုပ်အခြာအာဏာကိုထိပါဆော်ကားတယ်လို့ပဲမြင်ကြပါတယ်။ရုရှားရဲ့နောက်ထပ်အကြောင်းပြချက်တစ်ခုကတော့ယူကရိန်းကနေတိုးဖွဲ့တွေကိုဝင်ဖို့လုပ်နေတာကိုဟန့်တားနေတာလို့ဆိုပါတယ်။ဒါပေမဲ့လည်းယူကရိန်းကနေတိုးကိုဝင်ဖို့ပိုင်းဖြတ်လုံဆောင်မှုမရှိသေးပါဘူး။အနာဂတ်မှာဖြစ်နိုင်ွယ်ရှိပါတယ်။ဘာပဲဖြစ်ဖြစ်ဒီကနေ့ယူကရိန်းကိုကျူးကျော်တာကတော့လုံးဝအတိတ်ပဲမရှိပါဘူး
။ရုရှားပြည်တော်မှုကိုထောက်ခံတဲ့အကြောင်းဒုတိယအကြောင်းပြချက်တစ်ခုကစစ်ကောင်စီကပြောလဲဆိုရင်ရုရှားဟာကမ္ဘာညီညာရေးအတွက်အင်အားချိန်ဝင်ရှာထိမ့်ကြီးရဲ့နေရာမှာအရေးပါတဲ့အင်အားကြီးနိုင်ငံတစ်ခုဖြစ်တယ်ဆိုတော့ပြသရတယ်လို့ဆိုပြန်ပါတယ
်။ Well, I think we can see that you know the fears around the world have really ratcheted up.
ဒီကျူးကျော်မှုကြောင့်ကမ္ဘာမှာစိုးရိမ်မှုတွေပြင်းပြင်းထန်ထန်ကြီးထွားလာနေပြီးတော့ပူတင်ကလည်းနျူကလ িয়ার တပ်ဖွဲ့တွေကိုအသင့်ပြင်ထားနိုင်တယ်လို့မကြခင်ကပဲပြောလိုက်ပါတယ်။ဒီတော့စစ်ပွဲကယူကရိန်းထက်အများကြီးကျယ်ပြန့်လာမယ်လားလားရှိနေပါတယ်။ပူတင်ကဒီကျူးကျော်မှုကိုမလုပ်ခင်ကဘာလုံခြုံရေးပြဿနာမှမရှိခဲ့ပါဘူး။သူပဲဖန်နေလိုက်တာဖြစ်ပါတယ်။ဒီနေရာမှာကျွန်မပြောချင်တဲ့နောက်တစ်ချက်ကဒီလိုပါ။နိုင်ငံကြီးတစ်ခုကသူတို့လုံခြုံရေးအတွက်ဆိုပြီးတော့တခြားနိုင်ငံတစ်ခုအပေါ်မှာကျူးကျော်ရဲလုပ်ရပါ။ဆိုပါတော့ဒီတရုတ်ကလည်းငါတို့လုံခြုံရေးအတွက်ငါတို့အင်အားကိုပြကျင်လို့ဆိုပြီးတော့မြန်မာနိုင်ငံကိုကျူးကျော်ရင်တော့ဘယ်လိုရှိမလဲ။ဒီလိုအကြောင်းပြချက်ကတိတ်ကိုအန္တရာယ်ကြီးမားပါတယ်။နိုင်ငံငယ်တစ်ခုအနေနဲ့ဒီလိုပြောကြားလိုက်တာကအရန်အံ့ဩစရာကောင်းပါတယ်။တကယ်တော့သူတို့နိုင်ငံကိုယ်တိုင်ဒီလိုအကြောင်းပြချက်နဲ့ကျူးကျော်လာတဲ့မူဝါဒရဲ့တားကောင်ဖြစ်လာနိုင်ပါတယ်
။ဆိုတော့စစ်ကောင်စီကဒါရီကိုထက်သွင်းမစင်စားဘဲနဲ့ရုရှားကျူးကျော်မှုကိုဇွတ်ထောက်ခံလိုက်တာဟာဘာကြောင့်လဲ။တချို့ကသုံးသပ်ကြပါတယ်။ရုရှားရဲ့အစိပ်ပိုင်းကျူးကျော်မှုခံရင်လို့နောက်ပြီးတော့လက်နဲ့ရောင်းပေးတာကိုသူတို့ကျင်းနဲ့လို့ဒါမျက်နှာလုတ်ပြဆိုတဲ့သဘောပေါ့ဗျာ။လူတွေကဝန်ခံပြောဆိုကြရတာရှိပါတယ်။ခရစ်စတီးနာဘယ်လိုသဘောပါလဲ။
You know, again, I.
ဒီဟာလဲကျမကမြန်မာစစ်ကောင်ဆောင်နေတဲ့စကားမပြောရတော့သူတို့ရဲ့စဉ်းစားချက်ကိုတော့ကျမအသေးစားမသိပါဘူး။ဒါပေမဲ့သူတို့အခုချိန်ထိပြောဆိုထားတာကိုပြန်ပြီးတော့စဉ်းစားဖို့ညွှန်လင်းပါတယ်။ဘာကြောင့်လဲဆိုတော့ဒါကသူတို့နိုင်ငံအတွက်တမိုင်းတွင်စီမဲ့နောင်တရရစရာဖြစ်နေပါတယ်။
အဒီနီယာမှာကျွန်တော်စဉ်းစားတာကတော့မြန်မာစစ်ကောင်စီရဲ့ထောက်ခံမှုကရောရုရှားနိုင်ငံအတွက်အားထားလောက်ရလားရုရှားကတော့တကယ်ပဲအလေးထားပါမလားဆိုတာပဲဖြစ်ပါတယ်
Of course Russia wants to see as many countries as possible lining up
ရုရှားကတော့သူတို့လုပ်ရတဲ့မှာထောက်ခံအားပေးတဲ့နိုင်ငံတွေများနိုင်တယ်လို့များစေချင်တာသိကြပါရဲ့ဒါပေမဲ့လည်းဒီကိစ္စအတွက်မြန်မာနိုင်ငံပေါ်မှာမိကိုအားထားတယ်လို့တော့မထင်ပါဘူးတရုတ်ရဲ့ထောက်ခံအားပေးမှုကပိုပြီးအရေးကြီးတယ်ဆိုတာသိကြပါရဲ့အခုခါမှာရုရှားကယူကရိန်းနဲ့ဆက်ဆက်ဆွေးနွေးလာတယ်ဆိုတာကလည်းနိုင်ငံတွေအများအပြားကလင်းလင်းမြန်မြန်နဲ့တုံ့ပြန်ဆန့်ကျင်ကြတာနောက်ပြီးဗန်ဒါရေးတန်ခတ်မှုသူတို့ဝေဟင်ပြန်တန်းခွင့်ပိတ်ပင်မှုဒီလိုဟာတွေကိုရုရှားနိုင်ငံကိုပြင်းပြင်းထန်ထန်ထိခိုက်စေနိုင်မှာဖြစ်လို့ပ
ါတကယ်တော့တရုတ်တို့အိန္ဒိယတို့လိုမြန်မာအင်ဂျင်နိုင်ငံကြီးရဲ့အထူးသဖြင့်တရုတ်ကပေါ့လေရုရှားရဲ့ကြည့်ကြမှုကိုပြတ်ပြတ်သားသားထောက်ခံအပ်ပေးတာကိုမတွေ့ရပါဘူးထင်းထင်းလင်းလင်းလှုပ်ဖို့စီစားဆွေးနွေးအခြေချဖို့သာပြောနေရတာတွေ့ရပါတယ်ဆိုတော့မြန်မာစစ်တောင်စီဟာဒီနေရာမှာတရုတ်ထက်တောင်ပိုတက်ကြွပြီးတော့ရုရှားကိုထောက်ခံနေပါလားဆိုတာစဉ်းစားကြည့်ရပေါ့လေ
Yeah it's true that the military regime in Myanmar has been one of the most outspoken defenders of theinvasion and has gone even further than China but I would say it
is မမေမြန်မာစစ်ကောင်စီကရုရှားကျူးကျော်မှုကိုထောက်ခံတဲ့နေရာမှာဒေရိုးအကြဆုံးအပေါ်ထင်အပြတ်သားဆုံးဖြစ်နေပါတယ်တရုတ်ထက်တောင်မှရှေ့တန်းရောက်နေပါတယ်ဒါမင်းလည်းမကြသေးမီနှစ်တွေအတွင်းမှာတရုတ်နဲ့ရုရှားအထူးနီးကပ်လာတာကတော့စိုးရိမ်စရာဖြစ်ပါတယ်ပြီးတော့ဖေဖော်ဝါရီလဆော်ပိုင်းအိုလံပစ်ဖွင့်ပွဲမှာပူတင်နဲ့ရှီဂျင်းပင်တို့တွေ့ကြတော့နေတိုးစစ်စာချုပ်အဖွဲ့ကိုဆက်ပြီးတော့မချဲ့ထွင်ဖို့ရုရှားရဲ့တောင်းဆိုချက်ကိုတရုတ်ကထောက်ခံကြောင်းပြီးတော့အမေရိကန်ဥဆောင်ပြီးတော့ကြိုးပမ်းနေရတဲ့တခြားနိုင်ငံတွေမှာဒီမိုကရေစီထွန်းအားရေးလုပ်ရက်ကိုနှစ်နိုင်ငံပူးရဲဆန့်ကျင်ဖို့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဆိုတော့တရုတ်ကအခုရုရှားရဲ့ကျူးကျော်မှုအပေါ်အပြေးဝဘုံရင်မကြပေမဲ့လည်းရုရှားနဲ့တိတ်ပြီးတော့ခိုင်မာတဲ့ဆက်ဆံရေးကရှိနေတာပါ။အခုရုရှားရဲ့ကျူးကျော်မှုကိုဟန်တာပေးဖို့အမေရိကန်ပြည်သူကတရုတ်ကိုချဉ်းကပ်ဖို့ကြိုးစားနေပါတယ်။ဒါကိုတရုတ်ကလက်မခံဘဲနဲ့ပယ်ချခဲ့တာပါ။ဒါကမြန်မာပြည်သူလူထုတွေနဲ့တကွာနိုင်ငံအားလုံးအတွက်တကယ်ကိုစိုးရိမ်စရာဖြစ်နေပါတယ်
။ဆိုရင်ဒီလိုရမှာအာဆီယံအတွက်ပေါ်တစုံတရာထိခိုက်နိုင်ွယ်ရှိပါလား?
Well, I think that you know as we know China has its own territorial interests. One is potentially retaking Taiwan and making Taiwan come under the control of the Chinese Communist Party.
ဒီအတိုင်းပါပဲ။တရုတ်ကနယ်ပယ်ဆိုင်ရာစိတ်ဝင်စားမှုတွေအကျိုးစီးပွားတွေရှိနေပါတယ်။တခုကတော့ Taiwan ကိုပြန်လည်ရရှိရေးတရုတ် Communist Party လက်အောက်ထားရှိရေးဖြစ်ပါတယ်။တခါအိန္ဒိယနဲ့အငင်းပွားနယ်စပ်မှာတိုက်ခိုက်တာတွေလည်းရှိနေပါတယ်။ဆိုတော့တရုတ်ရဲ့နယ်မြေချဲ့ထွင်ရေးအလားအလာကိုတွေ့ရပါတယ်။ဆိုတော့ဒါဟာတရုတ်နဲ့တောင်တရုတ်ပင်လယ်မှာအငင်းပွားနေတဲ့အာဆီယံအတွက်လည်းစိုးရိမ်စရာဖြစ်ပါတယ
်။အာသူစရကျွန်တော်ပြချင်တာကရုရှားရဲ့ကျူးကျော်မှုမြန်မာနိုင်ငံစစ်ကောင်စီကတက်တက်ကြွကြွဖောက်ခံလိုက်တဲ့ကိစ္စကြီးအာဆီယံကိုဘယ်လိုရက်ကတ်မှန်လဲဆိုတာဒီစားဖြစ်ပါတယ
်။ I think you know ASEAN always wants to speak with one voice and it's disappointing that for I'm sure many in ASEAN that
အာဆီယံကအားလုံးတက်တက်နဲ့ထွက်ချင်မယ်တညီတညွတ်ထဲပြောချင်မယ်လို့ထင်ပါတယ်။မြန်မာကတော့extreme position အစွန်ရောက်တဲ့ရည်တည်မှုကိုပြသလိုက်တာပါအာဆီယံနိုင်ငံအများစုကတော့ဗမလိုက်မှုကိုပြသဖို့ကြိုးပမ်းကြပါတယ်ကျူးကျော်မှုကိုမထောက်ခံကြပါဘူးဆိုတော့ဒီကိစ္စမြန်မာကဘေးကျွန်ထွက်နေပ
ါယူကရိန်းကိုရုရှားကျူးကျော်တဲ့အကြောင်းဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ပါအခုတော့အားကစားခဏပါရုရှားကယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အပေါ်အားကစားလောကအတွင်းကထူးထူးခြားခြားဆန့်ကျင်ကန့်ကွက်မှုတွေနဲ့ရည်ရွယ်မှုတွေအကြောင်းကိုကိုရီးယားနိုင်ငံကဒီတစ်ပတ်စူးစီးပြောပြထားပါတယ်ခင်ဗျာ
ရုရှားကယူကရိန်းကိုစီးရီးယားကျူးကျော်တိုက်ခိုက်လိုက်တာကြောင့်ရုရှားကကမ္ဘာတစ်ပတ်အရေးယူပိတ်ဆို့တာတွေဆန့်ကျင်ကန့်ကွက်တာတွေဖြစ်လာနေနေမှာပဲအားကစားလောကအတွင်းမှာလည်းရုရှားပေါ်အရေးယူမှုတွေရှိလာနေပါတယ်ရုရှားကယူကရိန်းကိုစတင်တိုက်ခိုက်လိုက်ချိန်မှာပဲကမ္ဘာပေါ်လုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကရုရှားရဲ့ရန်လိုတဲ့လုပ်ရည်တွေကိုဖြစ်တင်ရှုတ်ချခဲ့ပြီးတော့ယူကရိန်းပေါ်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်မှုကိုလည်းထောက်ဆိုလိုက်ပါတယ
် We are very worried about the situation and obviously this was also a topic
ဒီအခြေအနေကိုကျွန်တော်တို့အလွန်စိုးရိမ်မိပါတယ်ဒီကိစ္စကိုလည်း FIFA ကောင်စီမှဒီနေ့ဆွေးနွေးဖို့ပြောထားပြီးဖြစ်ပါတယ် FIFA အနေနဲ့ကတော့အခုလိုရန်လိုတဲ့လုပ်ရက်တွေကိုချက်ချင်းရပ်တန့်ပြီးယူကရိန်းမှာငြိမ်းချမ်းရေးရရှိဖို့မျှော်လင့်ပါတယ်ရုရှားကယူကရိန်းကိုစစ်အင်အားသုံးပြီးတိုက်ခိုက်တာကို FIFA အနေနဲ့ပြစ်တင်ရှုတ်ချသလိုဘယ်လိုအကြမ်းဖက်မှုမျိုးကိုမဆိုရှုတ်ချပါတယ်ဒီကိစ္စမှာပါဝင်ပတ်သက်နေသူတွေအလုံးဆွေးနွေးပြီးငြိမ်းချမ်းရေးရအောင်လုပ်ဖို့ကျွန်တော်တို့တောင်းဆိုသလိုဒီပဋိပက္ခမှာထိခိုက်သူတွေအလုံးတသားတည်းရှိတယ်လို့လည်းပြောကြပါတယ
်ဒီဘောရောပါဘောလုံးဖွဲ့ချုပ်ကလည်းရုရှားနိုင်ငံကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချပြီးတော့အခုလိုရုရှားဘက်ကစီးရီးယားကျူးကျော်တိုက်ခိုက်လိုက်တာကြောင့်ဒါမဲ့မေလ28ရက်နေ့ကျရင်ကစားမဲ့ဥရောပချန်ပီယံစ်လိဂ်ဖိုင်နယ်ကိုရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာမကျင်းပတော့ပဲပြင်သစ်နိုင်ငံပဲရစ်မြို့မှာပြောင်းပြီးကျင်းပသွားမယ်လို့တောက်ကြနေကဆုံးဖြတ်လိုက်ပါတယ်UEFA ဥက္ကဋ္ဌ Alexander Seferin က UEFA ရဲ့အမှုဆောင်ကော်မတီအစည်းအဝေးတရက်ကိုအရေးပေါ်ခေါ်ယူပြီးတော့အဲ့လိုဆုံးဖြတ်လိုက်တာပါ။ရုရှားဘက်ကတော့ UEFA ရဲ့ဆုံးဖြတ်ချက်ပေါ်မှာစိတ်မကောင်းဖြစ်မိတယ်လို့ပြောလိုက်ပြီး Champions League Final ပွဲကိုမျှော်နေကြတဲ့ရုရှားဘောလုံးပရိသတ်တွေကတော့စိတ်ပြတ်သွားကြပါတယ်။အချိန်တည်းမှာပဲ Formula 1ကားပြိုင်ပွဲတွေဘက်ကလည်းအခုနှစ်ရုရှား Grand Prix ကိုရုရှားနိုင်ငံမှာမကျင်းပတော့ပဲဖျက်သိမ်းလိုက်တယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။ဘူလရှိဖြစ်နေတဲ့အခြေအနေတွေကြောင့်ဆိုချီမှာကျင်းပဖို့စီစဉ်ထားတဲ့ပွဲကမဖြစ်နိုင်တော့ဘူးဆိုပြီးတော့ဖျက်လိုက်တာပါ F1 ကားပြိုင်ပွဲတွေကအဲ့လိုဆုံးဖြတ်ကြရတယ်လို့နိုင်ငံတကာဂျွန်မားအဖွဲ့ချုပ်ကလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေမှာလှုပ်ဖို့စီစဉ်ထားတဲ့ပွဲတွေကိုဖျက်လိုက်ပြီးတော့ရုရှားနဲ့ဘယ်လာရုစ်အလံတွေနဲ့နိုင်ငံတော်တစ်ချင်းတွေကိုလည်းပြိုင်ပွဲတွေမှာသုံးမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်ဒီထဲမှာနောက်ထပ်ထူးခြားတာတစ်ခုကတော့ဂျူဒိုဘက်ကဖြစ်ပါတယ်တကယ်အားသာဖွဲ့ချုပ်တွေကရုရှားနဲ့ဘယ်လာရုစ်ကကစားသမားတွေကိုဝင်ဝင်မပေးတာတွေအဲ့မှာလုံးမဲ့ပြိုင်ပွဲတွေကိုဖျက်သိမ်းနေတဲ့မှာဂျူရိုကတော့လာမဲ့မေလာကျရင်ကာဇန်မြို့မှာချင်းပမဲ့နိုင်ငံတကာဂျူရိုပြိုင်ပွဲကိုဖျက်လိုက်တဲ့အပြင်နိုင်ငံတကာဂျူရိုအဖွဲ့ချုပ်ကရုရှားသမ္မတပူတင်ကိုဂုံလူဆောင်ဥက္ကဋ္ဌနဲ့တာအမဖြစ်ခန့်ထားတာကိုရုပ်သိမ်းလိုက်ပါတယ်ရုရှားသမ္မတပူတင်ဟာဂျူရိုအားသာသမားဖြစ်ပြီးတော့ကမ္ဘာ့နဲ့ရာထသူဖြစ်ပြီးဒါကပူတင်ကိုတိုက်ရိုက်ထိတာလို့ဆိုရမှာဖြစ်ပါတယ်။တင်နစ်ဘက်မှာလည်းရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုနိုင်ငံကတင်နစ်အဖွဲ့ချုပ်ကနေထုတ်ပယ်ဖို့ယူကရိန်းတင်နစ်အဖွဲ့ချုပ်ကတိုက်တွန်းထားပါတယ်။ရုရှားရဲ့ကျူးကျော်စစ်ကိုရုရှားနိုင်ငံထဲမှာကန့်ကွက်ဓာရီရှိနေတယ်လို့အားသာသမားတွေထဲမှာတော့ရုရှားနိုင်ငံသားအွန်ဒရီရူဘလော့ဖ်ကပြီးခဲ့တဲ့ဒူဘိုင်းအိုပန်တင်နစ်ပြိုင်ပွဲရဲ့ဆေးဖိုင်နယ်ပွဲစဉ်အပြီးမှာစစ်ပွဲလို့မရှိဘူးဆိုပြီးတော့ဗီဒီယိုကင်မရာမှာရေးပြီးတော့စစ်ဆန့်ကျင်ကြောင်းကိုပြသခဲ့ပါတယ်။လဝိဘမှာတော့ယူကရိန်းနိုင်ငံကကမ္ဘာ heavyweight champion ဟောင်းတွေဖြစ်တဲ့လက်ရှိကီးမျိုးတော်ဝီတာလီကလစ်ကိုနဲ့ဗလာဒီမီယာကလစ်ကိုတို့ညီကိုနှစ်ယောက်စလုံးကရုရှားရဲ့ကျူးကျော်စစ်ကိုကိုယ်တိုင်ဝင်တိုက်နေကြပါတယ်။ဗလာဒီမီယာကလစ်ကိုကတော့ရုရှားရဲ့ကျူးကျော်စစ်ကိုကမ္ဘာကြီးအနေနဲ့ရပ်တန့်ဖို့ပန်ကြားလိုက်ပါတယ
်။ I'm Vladimir Klitschko and I'm addressing the entire world to stop this.
ကျွန်တော်ဗလာဒီမီယာကလစ်ကိုပါကျွန်တော်အနေနဲ့ပြောလိုတာကတော့ရုရှားစတင်လိုက်တဲ့ဒီစစ်ပွဲကိုကမ္ဘာကြီးတစ်ခုလုံးအနေနဲ့ဝိုင်းဝန်းတားဆီးပေးကြဖို့ပန်ကြားပါလေ။ရသားတွေလည်းဒုံးတွေထိမှန်သိဆုံးနေပြီးဒါဥရောပမှာဖြစ်နေတာပေါ့။ဒါကလူသားစုအတွက်ကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်လာနိုင်တဲ့ဒါအချိန်ဆွဲနေလို့မရပဲရုရှားရဲ့ကျူးကျော်မှုကိုအခုချက်ချင်းရတဲ့နည်းနဲ့ရပ်တန့်ကြပ
ါ။ဘောလုံးပွဲတွေဘက်ကိုပြန်ဆက်ရရင်တော့မန်ချက်စတာယူနိုက်တက်အတင်းကလည်းရုရှားလေကြောင်းလိုင်းအဲရိုဖလော့ပ်နဲ့ကြောင်းစာချုပ်ကိုဖျက်သိမ်းလိုက်ပါတယ်ရုရှားဘော့ရေးယူပိတ်ဆို့မှုတွေတိုးလာနေချိန်မှာပဲချယ်ဆီအတင်းပိုင်ရှင်ရုရှားဘီလီယံနာသူထေကြီးအဘရာမိုဗစ်ကလည်းအတင်းရဲ့ဥဆောင်မှုကိုချယ်ဆီအတင်းရဲ့ပရာဟိတဖောင်ဒေးရှင်းကိုလွှဲပြောင်းပေးလိုက်တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်သူအနေနဲ့အတင်းအတွက်အကောင်းဆုံးဖြစ်ဖို့ကိုပဲအမြဲယူချဲ့ပြီးတော့အခုချိန်မှာကလပ်အတင်းရဲ့အကျိုးစီးပွားအတွက်ချယ်ဆီဖောင်ဒေးရှင်းကအကောင်းဆုံးလုပ်ပေးနိုင်မှာဖြစ်တယ်လို့ကြေညာချက်မှာပြောရတယ်ဒါမဲ့ဘာကြောင့်အခုလိုလွှဲပေးလိုက်တယ်ဆိုတော့ပြောမထားပါဘူးချယ်ဆီအသင်းကတော့ယူကရိန်းမှာဖြစ်နေတာတွေဟာစိုးရိမ်ထိတ်လန့်မှာကောင်းပြီးတော့စိတ်ထိခိုက်ရကြောင်းချယ်ဆီအသင်းအနေနဲ့လည်းယူကရိန်းပြည်သူတွေနဲ့အတူရှိနေပြီးအသင်းမှာရှိတဲ့သူတိုင်းကငြိမ်းချမ်းရေးရဖို့ဆူတောင်းနေတယ်လို့ဒီနေ့ကနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒါပြင်ပြီးခဲ့တဲ့တစ်ပတ်ကဥရောပတစ်ပတ်ကဘောလုံးပွဲတွေမှာဆိုရင်လည်းစစ်ပွဲကိုဆန့်ကျင်ပြီးတော့ယူကရိန်းနဲ့အတူရှိတယ်ဆိုတာကိုပြသခဲ့ကြပါတယ်ပရီးမီယာလိဘက်ကမန်စီးတီးနဲ့အက်ဗာတန်ပွဲချယ်ဆီနဲ့လီဗာပူးတို့ရဲ့ကာရာဘောဖလားဖိုင်နယ်အပါအဝင်တခြားပွဲတွေမှာလည်းဘောလုံးသမားတွေနဲ့ပရိသတ်တွေကယူကရိန်းလန်ဒီစစ်ပွဲအလုံးမရှိဆိုတဲ့စာတမ်းတွေနဲ့အင်ဂျီတွေကိုဝတ်ဆင်ပြီးတော့ယူကရိန်းနဲ့အတူရက်တီချောင်းကိုပြသခဲ့ကြပါတယ်။ Sweden, Czech, ne, Poland, Senegal, Russia, then Magazine, Busovio, Jinja Library. Poland, then goes on Lewandowski, Ukraine go to your Daikamu, Subchenijima, Russia, and Puego Gazabu, Baluma, Tumiabau, Tigasa, Russia, Baluma, in a Pretadima, Tao, Massibime, Bama, Mapitalumu, Hansong, Nibura, Mapinaima, Vulu, Tudama Yibari. England, then I'll let Ruin in a Lame Kalari, Dream Russia, then at Bolong Zadamam, Hojone. Russia gong on the Gulu, Ukraine, or two job. Yes, a gentle movie go to Lonnie, never mind. No one fit in show charity. Look, English Bolong Pajuga, the Ningle Nima, Dinaja Tobari. Then I got on Nanganga Olympic comedy, IOC Gale, Russia and Belarus, Nanganga, Alga Marigo, Gang Warigandi, Tobago, Nanganga, Alga Pajuli, with your library. A good now song, Russia, the Jimazo, Tona Mugaro, Fibagaba, Bolong Pajone, UFO, Yoba, Bolong Pajuliga. Russia lay using a thin in a glad denigu, then very alongani, tope light up, Pibare. Russia denigu, Nanganga, Puerigani, tope light delu. Then Lanima, Pivagaba, Bolong Pedone, Ufa, Uyoba, Bolong Pedodiga, Buddha, Jinaja, Topian Giraba. Tajan Russia denin at Shilama, Chimba, Men, Atonosan, Gavala, Chizip, Puer, Choka, Puerigu, Gazana, and Nomam, Hodalu. Russia use me, Tingaro, use me, Uyoba, Planet, Spotting Moscow, Tingale, Uba League, then Puerigani. အဒီဒီထုတ်ပေခဏရပြီဖြစ်ပါတယ်အာဂါနဲ့နိုင်ငံရေးမရောထွေးဘူးလို့ဆိုကြပေမဲ့လည်းအခုလိုရုရှားကအင်းနီးရဲ့ယူကရိန်းနိုင်ငံအပေါ်မှာစစ်အင်အားသုံးပြီးမတရားကျူးကျော်တိုက်ခိုက်လာတဲ့အခါမှာတော့ကမ္ဘာကြီးကဒါကိုဒီတိုင်းငြိမ်းပြီးကြည့်မနေနိုင်တော့ပဲစစ်ပွဲကိုအဆုံးသတ်ပြီးငြိမ်းချမ်းရေးအတွက်အာဂါလောကတစ်ခုလုံးပေါင်းစည်းပြီးတော့တနည်းတစ်မျိုးထဲတုံ့ပြန်လာကြတာဖြစ်ပါတယ်
ွယ်ကြီးတွေကထူးထူးခြားခြားအခုလည်းဝိုင်းအဖြစ်ပေးလိုက်ကြတာကိုကိုရနိုင်ငံအာကစားကဏ္ဍမှာနှဆင်ခဲ့ကြရတာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VOA American တဲ့ရဲ့ဗိုလ်လူညနောက်ဆုံးရထိတဲ့ရောက်တဲ့ရင်ချင်းချက်ကိုကျွန်တော်ကပဲဆက်ပြောပြပါမယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဝါရှင်တန် DC စံတော်ချိန်အင်္ဂါနေ့ညဘက်ပြောတဲ့နိုင်ငံတော်အခြေပြမေးခွန်းထဲမှာယူကရိန်းရေးနဲ့နိုင်ငံတွင်းကိုဗစ်ရောဂါရေးကုန်စည်နှုန်းကြီးမြင့်နေတာနဲ့နိုင်ငံရေးမှာအပြင်းထန်ကွဲပြားနေတာတွေကိုအဓိကပြောသွားပါတယ်။သူ့မိကုံတစ်လျှောက်လုံးမှာပြောသွားတာကတော့သမရဖြစ်ကျန်းသစ္စာချိန်ဆိုဘွဲတုံးကအရင်ပြောခဲ့မှုတဲ့ညညွေးဆိုတာပါပဲ။ကျွန်တော်တို့ဟာကျုံလာသမျှအချက်သေးတိုင်းကိုအခွင့်အလမ်းဖြစ်ပြောင်းလဲပြစ်လိုက်နိုင်တဲ့ကမ္ဘာပေါ်ကတစ်ခုတည်းသောတိုင်းပြည်ပါပဲလို့တနားရီနီးပါးကြာမိကုံမှာသမရဘိုင်ဒန်ကပြောသွားပါတယ်။ယူကရိန်းနိုင်ငံနဲ့နောက်တစ်ချက်ဆွေးနွေးပြောဆိုဖို့အတွက်အဆင်သင့်ရှိနေတယ်လို့ရုရှားတာဝန်ရှိသူတွေကပြောနေချိန်မှာပဲယူကရိန်းမျိုးကြီးအများပြားကိုရုရှားတပ်ဖွဲ့တွေဒီနေ့ဆက်ပြီးတိုက်ခိုက်နေပါတယ်ဒီတော့တွင်မှာပဲယူကရိန်းကိုရုရှားကြီးကျော်တိုက်ခိုက်မှုပေါ်နေ့စဉ်ဆန္ဒပြကန့်ကွက်ကြဖို့ရုရှားအဓိကတိုက်ခိုက်ခံခေါင်းဆောင်တစ်ယောက်ကရုရှားလူထုနဲ့ကမ္ဘာတဝန်းကိုတိုက်တွန်းလိုက်ပါတယ်ဒီနေ့တိုက်ခိုက်ခံရတဲ့အထက်မှာယူကရိန်းအရှေ့တောင်ပိုင်းကမာရီပိုစေကန်းမြို့နယ်ပါဝင်ပြီးတောင်ပိုင်းကခါဆန်မြို့ကိုသိမ်းပိုက်လိုက်ပြီးလို့ရုရှားစစ်တပ်ကပြောတာကိုတော့အတည်ပြုလို့မရသေးပါဘူးခင်ဗျာယူကရိန်းကိုရုရှားကအခုလိုကြီးကျော်တိုက်ခိုက်နေတာနဲ့ပတ်သက်ပြီးပြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တရားကိုကုလသမဂ္ဂအထွေထွေညီလာခံမှဒီနေ့မျက်ခွဲဆုံးဖြတ်ဖို့ရှိနေပါတယ်ဆုံးဖြတ်ချက်မူကြမ်းကိုပူတွဲကမ္ဘာကထပြုရေးဆွဲတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံ94နိုင်ငံထဲမှာဆီယနာသိမ်းထားတဲ့မြန်မာနိုင်ငံနဲ့တာလီဘန်တွေအာဏာပြန်ရနေတဲ့အာဖဂန်နစ္စတန်နိုင်ငံတို့လည်းပါဝင်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်ကုလသမဂ္ဂမှမြန်မာနိုင်ငံကိုကုစားပြုနေတဲ့လက်ရှိသမ္မတကြီးကဥကြောမိုးထုံဖြစ်ပြီးသူဟာဂျာကလာမျိုးသားညီညီဆိုရဘက်ကယက်တီနေသူဖြစ်ပါတယ်အာဖဂန်နစ္စတန်ကုစားပြုတမ်မတ်ကြီးကလည်းတာလီဘန်အဖွဲ့ကိုကုစားပြုသူမဟုတ်ပဲအရင်အာဖဂန်နစ္စတန်ဆိုရကခန့်တာဝန်ပေးထားသူဖြစ်ပါတယ်ခင်ဗျမြန်မာနိုင်ငံမှာတော့ဆီယနာသိမ်းမှုကိုဆန္ဒပြကန့်ကွက်ပွဲတွေမှာပါဝင်ပေးခဲ့ပြီးဖက်စီထောင်ချခံထားတဲ့ရုပ်ရှင်သရုပ်ဆောင်ပီတီဦးအိန္ဒြာကျော်စင်ပိုင်တကွန်လူမင်းနဲ့ဒါရိုက်တာဝိုင်းတို့ဒီနေ့ပြန်လွတ်လာပြီလို့ VOA ကအတည်ပြုရရှိလိုက်ပါတယ်တမရပြခွေရလှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကနဲ့ဒီရုပ်ရှင်တရုတ်ဆောင်တွေအပြင်မဝင်းမင်းစန်းကိုပါတရားစွဲထားပြီးတော့အခုတော့လှုပ်ပင်မယ်လို့ဗိုလ်ချုပ်ဆောင်မင်းထွန်းကပြောပေမဲ့အခုချိန်ထိတော့မဝင်းမင်းစန်းလွတ်မြောက်လာတာမတွေ့ရသေးပါဘူးခင်ဗျာဗိုလ်ရုညထွက်သတင်းအစီအစဉ်တွေဒီမှာပြီးဆုံးပါပြီဒီညအတွက်ထုတ်လွှင့်ရေးမှုကတော့မဆူမမစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Gallery နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်တော်ဝင်းမင်းပြောပြပေးခဲ့တာပါတော်တော်ရှင်များနဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးပြဝေးကွာလို့လူရဆန္ဒအားလုံးပြည့်ဝရွှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.